Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရ2022ခုနှစ်မတ်လ22ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တောရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီမနက်ခင်းသောရရှင်တွေနားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့ယူကရိန်းရဲ့မာရီပိုမြို့ကိုလက်နက်ချခိုင်းတဲ့ရုရှားရဲ့ယာစတန်ကိုယူကရိန်းဘက်ကညှဉ်းဆန်လိုက်ပါတယ်ရုရှားကျူးကျော်စစ်ကြောင့်အိုးအိမ်ဆွံ့ရတဲ့ယူကရိန်းပြည်သူက10တန်းကျော်ရှိသွားပါပြီအာဆီယံကိုယ်စားလှယ်ရဲ့မြန်မာခီးစဉ်ကိုတော့အတိုက်ခံတချို့ကရှုတ်ချနေကြပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေပြီးနားဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော
့ Beyond the Holocaust the United States has concluded the genocide was committed 7 times
မြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုဆိုပြီးအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကြေညာခဲ့တာပါတစ်ဆက်ထဲမှာပဲဒီကြေညာချက်အပေါ်သဘောထားအမြင်တွေကိုလည်းစုစည်းတင်ပြပေးမှာဖြစ်ပါတယ်ဒီနောက်မှာတော့ဆီယနာရှင်စနစ်ကြောင့်မြန်မာလူအဖွဲ့အစည်းတွင်တဟဇာတဖြစ်မှုကိုပျက်စီးစေပြီးနိုင်ငံပြိုလဲသွားနိုင်တဲ့အကြောင်းကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးရဲ့အစီရင်ခံတင်ပြချက်ကိုလည်းနားဆင်ကြရဖို့ရှိပါတယ်အပတ်စဉ်ခန္ဓာရီထဲမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလှော်တို့ကိုထုတ်လွှင့်ပေးမှာပါအခုရေဆုံးတော့ဒေါခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကသတင်းတွေကိုပြောပြပေးမှာဖြစ်ပါတယ
်ယူကရိန်းမြို့တော် Kiev ကိုရုရှားကပိုးပြီးပြင်းပြင်းထန်ထန်ဘုံကျဲတိုက်ခိုက်နေချိန်မှာပဲရုရှားတပ်တွေဝိုင်းထားတဲ့တောင်ပိုင်းကစိတ်ကမ်းမြို့မာရီပိုကိုလက်နက်ချဖို့အတွက်ရုရှားရဲ့ရာဇသံပေးမှုကိုယူကရိန်းကလက်မခံညှင်းပယ်လိုက်ပါတယ်လက်နက်ချအငြင်းခံဖို့ရုရှားရဲ့တောင်းဆိုမှုကိုယူကရိန်းဒုတိယဝန်ကြီးချုပ်အရီနာဗရက်ချက်ကညင်းပယ်လိုက်ပြီးရုရှားအနေနဲ့မရူပိုဒေသခံတွေထွက်ခွာနိုင်အောင်လူသားဆန္ဒမှုလမ်းကြောင်းဖွင့်ပေးတယ်လို့ရုရှားဘက်ကအကြောင်းကြားထားပြီးဖြစ်ကြောင်းယူကရိန်းရဲ့ပရာဗာသတင်းဌာနကပြောကြားခဲ့တာပါရုရှားဆိုတာသတင်းဌာန IRA မှာတော့ရုရှားကာကွယ်ရေးဝန်ကြီးဌာနကယူကရိန်းစစ်တပ်ကိုလက်နက်ချအငြင်းခံဖို့အတွက်တနင်္လာနေ့အာယုံမတက်ခင်အထိအချိန်ပေးထားတယ်လို့ဖော်ပြထားပါတယ်မရူပိုမြို့မှာရုရှားရဲ့လှုပ်ဆောင်မှုတွေအလွန်ဆိုးဝါးကြောင်း EU ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးရာအကြီးအကဲဂျိုးဇက်ဖ်ဘိုရယ်ကပြောပါတယ်အဲ့ဒီမှာဘာမှအခွဲခြားမှုမရှိဘဲတွေ့ရကိုဖျက်ဆီးဘုံကျဲတွေ့ရလူကိုတတ်ဖြတ်ပြီးကြီးမားတဲ့စစ်ရာဇဝတ်မှုကျူးလွန်နေတာဖြစ်ကြောင်းဘရပ်ဆဲလ်က EU နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာမစ္စတာဘိုရယ်ကပြောကြားခဲ့တာဖြစ်ပါတယ် Kiev မြို့မှာဗုဒ္ဓဘူးနေမနေ့အထိတတ်မှတ်ချိန်အတွင်းအပြင်းမထွက်ရကာဖျူးအမိန့်တစ်ကိုမြို့တော်ဝင်ကထုတ်ပြန်လိုက်ချိန်မှာပဲမြို့တော်ကဇေးစင်တာတခုမှာဘုံကျဲအတိုက်ခိုက်ခံရပြီးလူရှိဦးတယ်မနေ့တည်ဆုံးခဲ့ရပါတယ်ခုချိန်မှာရုရှားတပ်တွေဟာမြို့တော် Kiev အနောက်မြောက်ဖက်10မိုင်လောက်အကွာကိုရောက်နေပြီလို့ American ကာကွယ်ဝန်ကြီးဌာနအကြီးတန်းအရာရှိသူကပြောပါတယ်ရုရှားရဲ့ Ukraine ပေါ်အလေးပဲမဲ့မရေအတိုက်ခိုက်မှုကိုပူပေါင်းတုံ့ပြန်ဖို့ညှိနှိုင်းမယ်လို့ American သမ္မတအင်ဂျူကပြောဆိုထားတဲ့ Ukraine အရေးဆွေးနွေးပွဲကိုတနင်္လာနေ့မှာအမေရိကန်ပြင်သစ်၊ဂျာမနီ၊အီတလီနဲ့ဗြိတိန်ခေါင်းဆောင်တွေကျင်းပခဲ့ကြပါလေ။ယူကရိန်းမှာအခုသတင်းဗက်ကုံရက်ပိုင်းအတွင်းတိုက်ပွဲတွေပုံမပြင်းထန်လာနေတယ်လို့ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်ခဲ့ခြင်းကစပြီးအခုချိန်ထိဆိုယူကရိန်းနိုင်ငံသား10တန်းကျော်နေရာဆန့်ခွာထွက်ပြေးနေရပြီလို့ကုလသမဂ္ဂကတနင်္လာနေ့မှာအတည်ပြုပြောကြပါလေ။
Since February 24th, more than 10 million people have now been forced from their homes in search of safety and security. February 24th, more than 10 million people have now been forced from their homes in search of safety and security.
ဆန့်ခွာထွက်ပြေးရတဲ့ Ukraine နိုင်ငံသားက10တန်းကျော်နေပါပြီ။ဒါဟာ Ukraine လူဦးရေ4ပုံတဘုံလောက်ရှိနေတာပါ။နေရဆန့်ခွာထွက်သွားသူအမျိုးသားအမျိုးသမီးတွေနဲ့ကလေးငယ်6တန်းခွဲလောက်ဟာပြည်ရင်းအိုးအိမ်ရွှေ့ပြောင်းရသူဖြစ်ပြီးနေဆက်ကျော်ဖြတ်ပြီးဒုက္ခတွေအဖြစ်ပြီးပါထွက်ပြေးရသူကအမျိုးသမီးနဲ့ကလေးငယ်အများစုပါတဲ့လူပေါင်း3တန်းခွဲလောက်ရှိမယ်လို့ IOM နိုင်ငံတကာရွှေ့ပြောင်းအခြေချသူများဆိုင်ရာအဖွဲ့ကခန့်မှန်းထားကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျရစ်ကပြောပါတယ်မြို့လယ်ကောင်နေရာတွေမှာရုရှားကလေကြောင်းတိုက်ခိုက်မှုအများပြားလှုပ်ဆောင်ခဲ့တဲ့ဆိုတဲ့သတင်းတွေရနေတယ်လို့အခုရပိုင်းတွင်တိုက်ပွဲတွင်ပြင်းထန်လာနေတဲ့အတွက်ပြည်ပထွက်ပြေးရသူပိုတိုးလာနိုင်တယ်လို့လည်းပြောပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတော့ယူကရိန်းကတိုက်ပွဲတွေအတွင်း တနင်္လာနေ့မှာဆေးကုသနေရာပေါင်းနောက်ထပ်6နေရာတိုက်ခိုက်ခံခဲ့ရတာဖြစ်ပြီးအခုဆိုရက်ပေါင်း25ရက်အတွင်းဆေးရုံဆေးကံပေါင်း52ခုတိုက်ခိုက်ခံခဲ့ရပြီလို့ပြောပါတယ်။ဒါကအကာအကွယ်ပေးရမယ့်ဆေးကုသတဲ့နေရာတွေကိုတရက်ကို2ချိန်လောက်အတိုက်ခိုက်ခံနေရတာဖြစ်ပါတယ်။လူပေါင်းသန်းတဲ့ချီအငက်ပေးနဲ့ဆင်းရဲမွဲတေမှုကြုံနေရတဲ့အာဖဂန်နစ္စတန်နိုင်ငံအတွက်လူသားစာနာမှုနဲ့စီးပွားရေးပြဿနာတွေရောပါစေအကူအညီပေးဖို့အတွက်ငွေကြေးအုပ်ထိန်ရေးအဖွဲ့ကိုတနင်္လာနေ့ကအစ္စလာမစ်နိုင်ငံတွေကတရားဝင်ဖွဲ့စည်းလိုက်ပါတယ်။နိုင်ငံပေါင်း58နိုင်ငံပါဝင်တဲ့အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC နဲ့ Saudi Arabia အခြေစိုက်အစ္စလာမစ်ဖွံ့ဖြိုးရေးဘဏ် ISDB တို့ကအာဖဂန်နစ္စတန်လူသားစာနာမှုဆိုင်ရာငွေကြေးအုပ်ထိန်ရေးအဖွဲ့ AHDF ဗရင်းညင်စရန်ကိုပါကစ္စတန်ကအင်ရှင်ဖြစ်တဲ့လက်ခံကျင်းပတဲ့အခမ်းအနားမှာလက်မှတ်ရေးထိုးခဲ့ကြပါတယ်။မနစ်ကအာဖဂန်နစ္စတန်မှာတာလီဘန်တွေထိန်းချုပ်ခဲ့ပြီးချိန်ကစပြီးအာဖဂန်နစ္စတန်နိုင်ငံဟာအလွန်ခက်ခဲတဲ့ကာလကိုကျော်ဖြတ်ရင်ဆိုင်နေရကြောင်း OIC အတွင်းမှုချုပ်ကလက်မှတ်ရေးထိုးပွဲအခမ်းအနားပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဖွဲ့ကိုအာဖဂန်ပြည်သူတွေကိုထောက်ပံ့ပေးဖို့ရည်ရွယ်ဖွဲ့စည်းထားတဲ့အတွက် OIC ဖွဲ့ဝင်နိုင်ငံတွေအနေနဲ့တက်နိုင်သမျှပါဝင်လှူဒါန်းဖို့လည်းပန်ကြားထားတာပါ။ ISDB အကြီးအကဲကလည်းသူတို့ဘဏ်ဟာကုလသမဂ္ဂနဲ့တခြားနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးအာဖဂန်နိုင်ငံရေရှည်ငြိမ်းချမ်းတည်ငြိမ်ရေးအတွက်အကောင့်ထက်ဖို့လှုပ်ဆောင်သွားမှာဖြစ်ကြောင်းပြောပါတယ်။အာဖဂန်လူလူရဲ့တုံ့ပုံနှစ်ပုံဖြစ်တဲ့လူပေါင်း23သန်းလောက်အတွက်လူသားစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတာဖြစ်ပြီး WFP ကမ္ဘာစန်းသတင်းကအဖွဲ့ကတော့အာဖဂန်ပြည်သူ9သန်းလောက်ဟာအငက်ပေးကြုံရဖို့တိတ်နေနေပြီလို့ပြောပါတယ်။ဆူဒန်နိုင်ငံမှာစစ်အာဏာသိမ်းမှုကိုပြင်းပြင်းထန်ထန်ဆန့်ကျင်ကြောင်းထုတ်ဖော်ဆန္ဒပြသူတွေပေါ်ဆိုးရွားတဲ့လူခွင့်ချိုးဖောက်မှုတွေအကြမ်းဖက်ကျူးလွန်ခဲ့တဲ့ဗဟိုအရန်ရဲတပ်ဖွဲ့ CRP ကိုအမေရိကန်အစိုးရကတနင်္လာနေ့မှာတန်ခတ်အရေးယူလိုက်ပါတယ်။ CRP ဟာခါတုံးမြို့တော်မှာငြင်းချမ်းစွာဆန္ဒပြသူတွေကိုအင်အားလုံးချုံတုံးနှိမ်နှင်းခဲ့ကြောင်း January လမှာတော့ကြီးအစ်စ်နဲ့ပါပြစ်ခတ်ခဲ့တဲ့အတွက်ဆန္ဒပြသူတို့တနက်ထိမှန်ပြီးနောက်ပိုင်းတည်ဆုံးခဲ့ရတယ်လို့အမေရိကန်ဗန်နိုင်ဝင်ကြီးဌာနနိုင်ငံခြားငွေထိန်းချုပ်ရေးယုံ OFAC ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဆူဒန်မှာမနစ်ကအောက်တိုဘာမှာရတအစိုးရကိုစစ်တပ်ကဖြုတ်ချခဲ့တဲ့နောက်ပေါ်ပေါက်လာတဲ့ဆန္ဒပြမှုတွေကိုစစ်တပ်ကတုံ့ပြန်ရမှာ CRP အဖွဲ့ကရှေ့တန်းကလှုပ်ရှားခဲ့တာဖြစ်ပါတယ
်။ဒီလိုအမေရိကန်ဗန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းထိုမီတာ32 kHz 9335နဲ့9383ညတိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင
်။အင်္ဂါနေ့မနက်ခင်း VU ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကျွန်တော်ညောင်ဝင်းအောင်ပါမြန်မာနိုင်ငံတွင်းမှာနေစဉ်နဲ့အမျှစစ်ရာဇဝမှုလူသားတို့ပေါ်ကျွလွန်တဲ့ရာဇဝမှုတွေဆက်ဖြစ်နေပြီးနိုင်ငံတကာရဲ့ဝေဝါးတဲ့ကြေညာချက်တွေကိုမြန်မာပြည်သူတွေအယုံကြည်ကင်းမဲ့နေကြကလက်တွေ့အရေးယူလုံဆောင်လာမဲ့အရေးကိုညှင်းငွေတားရှည်စွာစောင့်ဆိုင်းနေကြရတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်တอมအန်ဒရူးစ်ကတနင်္လာနေ့ကပြောပါတယ်ဂျနီဗာမြို့မှာကျင်းပတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီကိုတင်သွင်းတဲ့မြန်မာနိုင်ငံလူအခွင့်အရေးအခြေအနေအစီရင်ခံစာထဲမှာတော့မြန်မာစစ်တပ်ဟာနေစဉ်နဲ့အမျှရာဇဝမှုကျူးလွန်နေပြီးပြည်ထောင်ကနေကင်းလွတ်ခွင့်ရနေတယ်လို့တွန်အမ်ဘရူးစ်ကထည့်သွင်းပြောဆိုပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းခဲ့တာတစ်နှစ်ကျော်ကြာလာတဲ့အချိန်အထိကုလသမဂ္ဂအနေနဲ့အစည်းအဝေးတွေကျင်းပတာ၊ကြေညာချက်တွေထုတ်ခဲ့တာပါရှိပြီးစစ်ကောင်စီအပေါ်တပြင်းညီထိရောက်တဲ့အရေးယူဖို့ဆုံးဖြတ်ချက်ချနိုင်တာမျိုးမရှိခဲ့ကြောင်းတွန်အမ်ဘရူးစ်ကထောက်ပြပါတယ်။နိုင်ငံတကာမှာယူကရိန်းရေးဖြစ်လာတဲ့အခါယူကရိန်းအပေါ်ကျူးကျော်တိုက်ခိုက်တဲ့နိုင်ငံကိုပြင်းထန်တဲ့ဒဏ်ခတ်ရေးယူမှုတွေချက်ချင်းလှုပ်ဆောင်ခဲ့ကြတာကမြန်မာပြည်အရေးအတွက်လည်းဒါမျိုးဖြစ်တဲ့လို့သူကပြောပါတယ်။မြန်မာနိုင်ငံတွင်းဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေတပ်ဖြတ်မှုနဲ့ဥယျာဉ်ဆွန့်ခွာထွက်ပြေးရတဲ့အဖြစ်တွေညှဉ်းပန်းနှိပ်စက်မှုလူမသိသူမသိပျောက်ကွယ်သွားမှုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအတွက်စစ်ကောင်းဆောင်တွေမှလုံးဝတောင်းဝန်ရှိကြောင်းဒါတွေကိုရွေချက်ရှိရှိလှုပ်ဆောင်နေတယ်လို့လည်းတွန်အန်ဒရူးစ်ကထပ်လောင်းပြောဆိုပါတယ်ခင်ဗျာ။မြန်မာနိုင်ငံတွင်လူအခွင့်အရေးအခြေအနေတွေဆက်လက်ဆိုးရွားနေတဲ့အပေါ်လွန်စွာမှစိုးရိမ်မိကြောင်းကမ္ဘာလူအခွင့်အရေးဆိုင်ရာဗီဒင်တန်မာကြီးရီတာဖရန့်က49ချိန်မြောက်ကုလသမဂ္ဂလူအခွင့်အရေးကောင်စီမှတနင်္လာနေ့ကပြောကြားလိုက်ပါတယ်မြန်မာစစ်တပ်ဟာနှင်းပန်းနှိမ့်ဆက်မှုလေမိုင်းဆိုင်ရာအကြမ်းဖက်မှုလူအစုလိုက်တပ်ဖြတ်မှုစတဲ့အကြမ်းဖက်မှုတွေကျူးလွန်နေတာကိုခိုင်လုံတဲ့သတင်းတွေအရသိထားရကြောင်းသူကပြောပါတယ်တစ်ချိန်တည်းမှာပဲ အခြားကိုဒူကိုဒလက်နက်ကန်အဖွဲ့တွေရဲ့အနိုင်ကျင့်စော်ကားမှုတွေအပေါ်မှာလဲစိုးရိမ်မိကြောင်းဒီလိုအလုံးသောအကြမ်းဖက်အနိုင်ကျင့်မှုတွေကိုအမြန်ဆုံးရပ်တန့်ဖို့လိုလားကြောင်းတမန်ကြီးရီတာကတိုက်တွန်းပါတယ်။မြန်မာစစ်တပ်အနေနဲ့လူကျူးလွန်လာတဲ့ပြစ်မှုကနေကင်းလွတ်ခွင့်ရနေတဲ့အစင်လာကိုအဆုံးသတ်ပြီးတာဝန်ခံမှုရှိလာအောင်လုပ်ဖို့လိုသလိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့2022ဖေဖော်ဝါရီအစည်းအဝေးခန်းစာအတိုင်းမြန်မာစစ်တပ်လက်ထက်လက်နက်စီးဆင်းမှုကိုတားမြစ်ဖို့လိုကြောင်းအဲ့ဒီလိုမတားဆီးနိုင်ရင်မတည်ငြိမ်မှုတွေပြည်ပကတွေပိုဆိုးလာမှာဖြစ်ကြောင်းတမ္မာကြီးရီတာကထောက်ပြပါတယ်။ဒါကြောင့်ကုလသမဂ္ဂရဲ့အဆုံးဖြတ်ချက်တွေနဲ့အညီမြန်မာနိုင်ငံရဲ့လက်နက်စီးဆင်းမှုတားမြစ်ရေးကိုပူးပေါင်းလှုပ်ဆောင်ကြဖို့ဒီတိုင်အနေနဲ့နိုင်ငံတကာအတိုင်းအဝန်းကိုတိုက်တွန်းလိုကြောင်းပြောသွားပါတယ်ခင်ဗျာ။မြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်တရားလုံးအပေါ်ရာဇဝတ်မှုကျူးလွန်ခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကကြေညာလိုက်ပါတယ်။ဝါရှင်တန်ဒီစီမှာဖွင့်လှစ်တဲ့ဂျူးတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့မှုအောက်မေ့ဖွယ်ပြတဲ့မှာနိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့လူမျိုးတုံးတပ်ဖြတ်မှု9ခုကိုဆုံးဖြတ်ကြေညာခဲ့ပြီးပါပြီ။အခုက10ခုမြောက်ပါမြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့ကျွန်တော်တို့ဆုံးဖြတ်လိုက်တာပါဆိုပြီးဘလင်ကန်ကသူ့မိကွန်းနဲ့ပြောကြားသွားတာဖြစ်ပါတယ်။နိုင်ငံကြီးဝန်ကြီးဌာနကလေးလာခဲ့ရမှာရိုဟင်ညာလူမျိုးဒုက္ခသည်တွေကိုထောင်ချပြီးတွေ့ဆုံမေးမြန်းခဲ့ပါတယ်။ဒီလိုအချက်အလက်တွေကရိုဟင်ညာတွေပေါ်ကျူးလွန်တာဟာစနစ်တကျကြေကြေပြင်းပြင်းကျူးလွန်ခဲ့တာဖြစ်ကြောင်းပြသနေတယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးကပြောဆိုသွားပါတယ်ခင်ဗျာ။မြန်မာနိုင်ငံကိုလက်တော်ရောက်ရှိနေတဲ့အာဆီယံအထူးကိုယ်စားလှယ်ရဲ့ခရီးစဉ်ဟာမြန်မာပြည်သူအများစုရဲ့ဆန္ဒနဲ့တောင်းဆိုမှုတွေကိုလစ်လျူရှုပြီးစစ်ကောင်စီကိုထောက်ခံမှုပေးဖို့တွားရောက်တဲ့ခီးစဉ်မျိုးဖြစ်တာကြောင့်ရှက်ဖွဲကောင်းတဲ့ခီးစဉ်ဖြစ်ရှုတ်ချကြောင်း GSC ခေါ်မြန်မာနိုင်ငံအထွေထွေသပိတ်ကော်မတီရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးရိုက်တာသတင်းမှဖော်ပြပါရယ်အရက်ဖက်လူမှုအဖွဲ့အစည်း36ဖွဲ့ကိုစား GSC ကော်မတီကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံသားဦးဝန်ကြီးပရက်ဆော့ခွန်ဟာတနင်္လာနေ့မြန်မာနိုင်ငံကိုရောက်ရှိလာပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်အပါအဝင်နိုင်ငံသားဝန်ကြီးဦးဝနမောင်လွင်နဲ့ပါနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။သုံးရကြမဲ့သူခီးစဉ်အတွင်းနိုင်ငံရေးပါတီတချို့ကကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်ပေမဲ့ဘယ်သူနဲ့တွေ့မယ်ဆိုတာကို Proxo ခွန်ကထုတ်ပြောဖို့ညှင်းဆိုပါတယ်။သူခီးစဉ်အတွင်းတိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့တွေ့မယ်ဆိုတဲ့အစီအစဉ်နဲ့ပြတ်သွားခဲ့ပါတယ်။စစ်ကောင်စီရဲ့နိုင်ငံသားဝန်ကြီးဦးဝနမောင်လွင်ကတော့အာဆီယံကလိုလားတဲ့မြန်မာငြိမ်းချမ်းရေးဖြစ်စဉ်ဟာမြန်မာနိုင်ငံဟာနဲ့မြန်မာနိုင်ငံကပဲဥษาမှုပြုရမယ်ငြိမ်းချမ်းရေးဖြစ်စဉ်မျိုးသားဖြစ်ဖို့လိုတယ်လို့ဒူးကိုစလဲဖရက်ဆိုခွန်ကိုရှင်းပြခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
ထက်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မိမြန်ချက်တွေကိုတင်ပြပေးမှာဖြစ်ပါတယ်မြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေအပေါ်အကြမ်းဖက်ဖိနှိပ်ညှဉ်းပန်းတပ်ဖြတ်မှုတွေဟာဂျင်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုနဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်ဖိနှိပ်မှုတွေကိုမြန်မာစစ်တပ်ကအစီအစဉ်တကျကြေကြေပြန့်ပြန့်ကျူးလွန်ခဲ့တာကိုပြတဲ့ခိုင်မာတဲ့သက်တည်အထောက်အထားတွေရှိထားပြီးဒါတွေကိုတေချာလိလာဆန်းစစ်ပြီးမှလူမျိုးတုံးတပ်ဖြတ်မှုဖြစ်သတ်မှတ်တာဖြစ်တဲ့အကြောင်းဝန်ကြီးဘလင်ကင်ကတနင်္လာနေ့မနေ့ပိုင်းဝါရှင်တန်မြို့တော်ဟိုလိုကတ်ပြတိုက်မှာကျင်းပတဲ့အခမ်းအနားမှာပြောဆိုသွားတာပါမခင်ဖြူထွေးကအပြည့်အစုံတင်ပြပေးမှာပါရှင
်2019ခုနှစ်ကရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့နေမျိုးရှင်းနေမှုတွေအတွင်းရိုဟင်ဂျာတိုင်းနေချင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်တွေကို ethnic cleansing လူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့ဆိုးရတဲ့ရာဇဝတ်မှုတွေအဖြစ်အမေရိကန်အစိုးရကမကြာခဏပြစ်တင်ရှုံချလေးရှိပေမဲ့လို့လူမျိုးတုံးတက်ဖြတ်မှုကျွန်ုပ်ဆိုင်လို့တော့အရင်ကတတ်မှတ်ပြောဆိုခဲ့တာမရှိပါဘူး။ဒါနဲ့တနင်္လာနေ့မနက်ပိုင်းမှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကဝါရှင်တန်မြို့တော်ဟိုလိုကော့စ်ပြတိုက်မှာကျင်းပတဲ့လူမျိုးတုံးတက်ဖြတ်မှုစီဥတည်နေတဲ့မြန်မာ Bombers Path to ကျွန်ုပ်ဆိုင်လို့နာမည်ပေးထားတဲ့ရင်ဂျာရေးပြပွဲကိုကိုယ်တိုင်တွားရောက်ကြည့်ရှုခဲ့တဲ့အပြင်မြန်မာစစ်တပ်ရဲ့ရင်ဂျာတွေအပေါ်ဖိနှိပ်တက်ဖြတ်မှုတွေဟာလူမျိုးတုံးတက်ဖြတ်မှုကျူးလွန်ရာရောက်တယ်လို့အမေရိကန်အစိုးရကဆုံးဖြတ်တဲ့အကြောင်းတရားဝင်ပြောကြားသွားခဲ့ပါတယ်
Beyond the Holocaust, the United States has concluded that genocide was committed 7 times. Today marks the 8th.
ကျူးလူမျိုးတွေစုလိုက်ပြုံလိုက်တပြက်ခံရတဲ့ Holocaust ဖြစ်ရတော့ပါလူမျိုးတုံးသက်သက်မှုအဖြစ်အမေရိကန်ကသတ်မှတ်ခဲ့တဲ့ဖြစ်ရ9ခုရှိခဲ့ပါတယ်။ဒီကနေ့တော့10ခုမြောက်ဖြစ်သွားပါပြီ မြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေပေါ်ကျူးလွန်မှုတွေဟာလူမျိုးတုံးတက်ဖြတ်မှုနဲ့လူသားစုပေါ်ကျူးလွန်တဲ့ယာစွမ်းမှုမြောက်တယ်လို့ဆုံးဖြတ်လိုက်တာကြောက်မှာ
မြန်မာ့ကျောင်းဌာနရဲ့ပုံမှန်အချက်အလက်ရှာဖွေစမ်းသပ်မှုတွေလိလာသုံးသက်ချက်တွေပေါ်မှာအခြေခံပြီးအခုလိုဆုံးဖြတ်တာဖြစ်တယ်လို့ Amnesty International နဲ့ Human Rights Watch တို့လိုနိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေတခြားတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကနေရရှိလာတဲ့အသေးစိတ်အချက်အလက်တွေအားလုံးကိုအခြေခံပြီးတော့မှဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဝန်ကြီးပလင်တန်ကပြောပါတယ
် The attack against Rohingya was widespread and systematic which is crucial for reaching a determination of crimes against humanity.
ရိုဟင်ဂျာတွေပေါ်တိုက်ခိုက်မှုတွေကိုရက်စက်ကြမ်းကြုတ်စွာနဲ့နေရာနဲ့အစီအစဉ်တကျနဲ့ချေချေပြန့်ပြန့်လုဆောင်ခဲ့တာကြောင့်လူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်ဆုံးဖြတ်တာဖြစ်ပါလေ။ဆိုးဝါးတဲ့ဒီဖြစ်ဒီရဲ့နောက်ကွယ်မှာရှင်းလင်းတဲ့ရွေချက်တွေရှိနေတယ်ဆိုတာအထောက်အထားတွေကပြနေပါလေ။ရိုဟင်ဂျာတို့ဓမ္မမှုအားလုံးကိုဖယ်ရှားဖို့ဆိုတဲ့ရွေချက်ပါ။နေပြည်တော်ရှင်းလင်းမှုမှာပါဝင်ခဲ့ပြီးဘယ်ပြောင်းလာတဲ့စစ်သားတွေရဲ့အတီးပြီးပြောဆိုချက်တွေရှိပါလေ။တရားရဲ့ပြောဆိုချက်မှာဆိုရင်သူ့အထက်ရာရှိကပြည်ရဲ့လူကိုပြစ်သက်ရွာတွေကိုမိရှို့မျိုးသမီးတွေကိုမရင်းကျင်းတတ်တတ်ဖို့အမိန်ပေးတဲ့အတိုင်းသူနဲ့သူ့တပ်ဖွဲ့တွေလှုပ်ဆောင်နေတဲ့အကြောင်းပြောထားတာရှိပါလေ
ဒီလိုရူရင်းကြတွေပေါ်ကျူးလွန်တဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးမြန်မာကိုရေးယူဖို့နိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုထားတဲ့ဂမ်ဘီယာနိုင်ငံနဲ့လည်းအမေရိကန်ပြည်အောင်စုကအချက်လက်ညှဝေတာတွေလှုပ်ဆောင်နေတဲ့အကြောင်းဝန်ကြီးပလင်ကန်ကပြောပါရယ်တစ်ချိန်တည်းမှာလည်းရင်းကြော်ရီအပါဝင်မြန်မာပြည်သူတွေအတွက်အမေရိကန်အစိုးရကအကူအညီတွေတိုးမြှင့်ပေးနေတဲ့အကြောင်းနဲ့နောက်ထပ်ဒေါ်လာတစ်သန်းနီးပါးချက်တိုးကူညီပေးသွားမယ်အကြောင်းကိုလည်းတင်းလာနေရကြေညာသွားပါတယ်။အာဏာသိမ်းထားတဲ့မြန်မာစစ်တပ်ဟာလက်ရှိချိန်မှာတော့ရင်းကြော်ရီနဲ့တခြားလူနည်းစုတွေကိုသာမကသူတို့ကိုစန့်ကျင်တော်လှန်သူဘယ်သူကိုမဆိုရဲရဲစက်စက်အကြမ်းဖက်ဖိနှိပ်နေတယ်လို့လည်းဝန်ကြီးပလင်ကန်ကပြောသွားပါတယ်
။ Since seizing power, the military has killed more than 1670 men, women and children.And unjustly detained at least 12.
အာဏာသိမ်းယူခဲ့တဲ့အချိန်ကလေးကမြန်မာစစ်တပ်ဟာအမျိုးသားအမျိုးသမီးကလေးသူငယ် 1,680 ကျော်ကိုတပ်ဖြတ်ခဲ့တယ်လို့လူပေါင်း 12,800 ကျော်တဲ့မင်းကိုစူးစူးဝါးဝါတရားလဲလို့ဖမ်းဆီးတာပြီးလုပ်ခဲ့ပါတယ
်။2019ခုနှစ်ဩဂတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့အင်အားသုံးနေမြေရှင်းလင်းမှုတွေအတွင်းရိုဟင်ဂျာကျေးရွာတွေကိုမိရှို့ဖျက်ဆီးလူတွေကိုအစုလိုက်ပြုံလိုက်နှိမ့်ဆန်ညှဉ်းပန်းတက်ဖြတ်တာတွေရှိခဲ့ပြီးရိုဟင်ဂျာတွေတိမ်းနေချီအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်မောင်းထုတ်ခံရတာတွေဟာလူမျိုးတုံးတက်ဖြတ်မှုကျူးလွန်တာဖြစ်တယ်ဆိုပြီးနိုင်ငံကလူခွင့်ရေးအဖွဲ့တွေကပြောဆိုနေတာဖြစ်တယ်လို့အမေရိကန်အစိုးရအနေနဲ့လည်းဂျာကိုတရားဝင်သတ်မှတ်ဆုံးဖြတ်ဖို့အမေရိကန်လွှတ်တော်အမတ်တွေကစက်တိုက်ဖိအားပေးတောင်းဆိုလိုက်တာကတော့ကြားပါပြီ။ဒါကြောင့်အခုအမေရိကန်အစိုးရကလူမျိုးတုံးတက်ဖြတ်မှုအဖြစ်တရားဝင်ဆုံးဖြတ်လိုက်တဲ့အပေါ်အမေရိကန်လွှတ်တော်အမတ်တချို့နဲ့လူခွင့်ရေးအဖွဲ့တွေကကြိုဆိုကြပါတယ်။အမေရိကန်ဆိုရကရိုဟင်ဂျာကိစ္စကိုလူမျိုးတုံးတက်ဖြတ်မှုအဖြစ်ဆုံးဖြတ်သတ်မှတ်လိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုကမြန်မာအပေါ်နောက်ထပ်တန်ခတ်အရေးယူမှုအစ်စ်တွေတမဟုတ်ချင်းချမှတ်လာမှာမျိုးမဟုတ်ပေမဲ့လို့လေလူမျိုးတုံးတက်ဖြတ်မှုတားဆီးနိုင်ငံကသဘောတူညီချက်ကိုမြန်မာနိုင်ငံကချိုးဖောက်တယ်ဆိုပြီး ICJ နိုင်ငံကတရားရုံးမှာအမှုရင်ဆိုင်နေရတဲ့မြန်မာစစ်ကောင်စီအပေါ်နိုင်ငံကဖိအားတွေကတော့တိုးလာနေပါတယ်မြန်မာစစ်ကောင်စီကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံသလိုရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ပြတ်မှုဆွဆွဲချက်ကိုလည်းငြင်းဆန်ထားပါရဲ့ရှင်
။မကင်ဖြူထွေးပါရှင်။တစ်ဆက်တည်းမှာပဲဒီအပေါ်မှာတုံ့ပြန်ချက်တွေကိုလည်းတင်ပြပေးပါမယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကလူမျိုးတုံးတက်ပြတ်မှုကျူးလွန်ခဲ့ကြောင်းအမေရိကန်ပြည်ထောင်စုရဲ့သတ်မှတ်ကြေညာချက်ဟာစစ်ကောင်ဆောင်တွေအပေါ်နိုင်ငံတကာဥပဒေအရအရေးယူဖို့လှုံ့ဆော်တာမှာပိုပြီးအကောင့်စီချောင်းမြန်မာရေလှုပ်ရှားနေသူတွေက VOA ကိုပြောပါတယ်။တစ်ဖက်မှာလည်းစီးပွားရေးအရပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေကိုလက်တွေ့ကျကျပိုပြီးလှုံ့ဆော်တင်ချောင်းလဲ HRW လူခွင့်ရေးဆောင်ချီရဲ့အဖွဲ့ကြီးကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတက်ဖြတ်မှုနဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုမြန်မာစစ်တပ်ကကျူးလွန်ကြောင်းအမေရိကန်ပြည်ထောင်စုကမနေ့တနင်္လာနေ့ကတရားဝင်ဆုံးဖြတ်လိုက်တာပါ။အမေရိကန်အထက်နဲ့အောက်လွှတ်တော်ကလည်းအရင်သမ္မတထရမ့်လက်ထက်ကလေးကအမေရိကန်အစိုးရရဲ့မူဝါဒအဖြစ်မြန်မာနိုင်ငံမှာလူမျိုးတုံးတက်ဖြတ်မှုကျူးလွန်တယ်ဆိုတာကိုကြေညာဖို့နှိမ့်နှက်ချီတိုက်တွန်းလာခဲ့တာဖြစ်ပါတယ်။အခုလက်ရှိသမ္မတဂျိုးဘိုင်ဒန်လက်ထက်မှာရိုဟင်ဂျာတွေအပေါ်စစ်တပ်ကလူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုတာကိုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကိုယ်တိုင်ကြေညာဖို့ဝါရှင်တန်ကဟိုလိုကော့စ်ပြတိုက်မှာမနေ့ကအခမ်းအနားနဲ့စီစဉ်ခဲ့တာဖြစ်ကြောင်းကိုယ်တိုင်တက်ရောက်ခဲ့တဲ့ Women Peace Network ကိုတီထောင်သူမတ်ဝဝေနုက VOA ကိုပြောပါရစေ
။နိုင်ငံသားရေးဝန်ကြီးအမေရိကန်နိုင်ငံသားရေးဝန်ကြီးကနေပြီးတော့ US Holocaust Memorial Museum ကိုလာပြီးတော့မှရိုဟင်ဂျာတွေအပေါ်မှာလူမျိုးတုံးတက်ဖြတ်မှုဖြစ်တယ်ဆိုတာကိုကြေညာတာဖြစ်တယ်။ US Holocaust Memorial Museum ga Rohingya re paw ma chu lon tha re genocide ko pya pwae ni ne pya tat tha ra phit de pya pwae ni ne thulo pya tat tha re kha ja ro ai pya pwae ma la bi yo di nang ngai chai win ji ya ni pyo chein ya twa da ba ma
မြန်မာနိုင်ငံမှာ genocide လူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ခဲ့တဲ့ဆိုရဲအမေရိကန်အစိုးရရဲ့တရားဝင်အသိမှတ်ပြုကြေညာချက်ဟာမြန်မာစစ်ကောင်းဆောင်တွေအပေါ်နိုင်ငံတကာဥပဒေနဲ့အရေးယူဖို့ကြိုးပမ်းချက်တွေမှာအထောက်အကူဖြစ်စေတယ်လို့မဝဝေနုကတဆက်တဲ့အခုလိုပြောပါတယ
်။ဟုတ်ကဲ့အခုလိုမျိုးလေရိုဟင်ဂျာတွေအပေါ်မှာ genocide ဖြစ်တယ်ပေါ့နော်လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်တယ်ဆိုပြီးတော့တက်မှတ်လိုက်တဲ့ကိစ္စဟာရိုဟင်ဂျာတွေအတွက်အတမကမြန်မာတိုင်းနိုင်ငံလုံးအပေါ်မှာအကျိုးတရားမှုတွေအများကြီးရှိလာနိုင်ပါတယ်။ဒါအမတန်ရေးပါတယ်ဆုံးဖြတ်ချက်တစ်ခုဖြစ်ပါတယ်။အခုကျမတို့မျိုးဦးတော်လန်ရေးမှာဒီစစ်တပ်ကိုအေးအေးယူဖို့ပြစ်ပေးအေးအေးယူဖို့ကြိုးပမ်းမှုတွေလှုပ်ဆောင်ရမှာပို့ပြီးတော့အကောင့်သွားလာနိုင်ပါတယ်။ကျမတို့ဒီလို genocide လို့ American ဆိုရကတတ်မှတ်ခြင်းဟာသူတို့အနေနဲ့တာဝန်ယူရမယ့်ဟာတွေဖြစ်လာပြီးရှိလာမယ်ပေါ့နော်။အဲတာဝန်ယူရမယ့်အချက်တွေထဲမှာပို့ပြီးတော့မှခုနဖိအားပေးတာလေအေးအေးယူပြပေးအေးယူရတယ်ကျူးလွန်သူတွေပြပေးအေးယူရတယ်ရှိလာနိုင်ပါတယ
်မြန်မာစစ်တပ်ဟာရိုဟင်ဂျာမွတ်စလင်တွေတာမဟုတ်ပဲတိုင်းဒေသလူမျိုးစုဒေသတွေမှာလည်းလူမျိုးတုံးတပ်ဖြတ်မှုကျူးလွန်တာစစ်ရာဇဝတ်မှုနဲ့လူသားတို့ပေါ်ရာဇဝတ်ကျူးလွန်တာစတဲ့ဆွဆွဲချက်တွေကိုထုတ်ဖော်ဖို့အတွက်လည်းအခုလိုအမေရိကန်အစိုးရရဲ့ကြီးညာချက်ဟာအထောက်အကူဖြစ်စေကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဆက်သွယ်ရေးသတင်းအချက်အလက်နဲ့ဤပညာဝန်ကြီးဦးထင်လင်းအောင်က VOE ကိုပြောပါတယ်
ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်ဒါကကောင်းတဲ့လက္ခဏာအဖြစ်အပြုသဘောအဖြစ်ကျွန်တော်တို့ကမြင်ပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင် genocide လို့တုံးထားတာကသူတို့ကဒါကိုကျူးလွန်တဲ့လူကိုသူတို့ကဘယ်သူလဲဆိုတာကိုတိတိကျကျပေါ်ပြလာတဲ့အနေအထားကိုတွေ့ရတယ်လေ။အဲဥပမာစစ်တပ်ကကျူးလွန်တယ်မြန်မာနိုင်ငံမှာရှိနေတဲ့အခုလက်ရှိအာဏာသိမ်းထားတဲ့နော်အာဏာမတရားယူထားတဲ့စစ်တပ်ကနေပြီးတော့ကျူးလွန်ခဲ့တယ်ဆိုတာကိုဒါသူတို့တိတိကျကျကိုပေါ်ပြလာတာမျိုးတွေ့ရတယ်။အဲဒီလိုပဲဒါကဒီလိုမျိုးတွေစစ်တပ်ကကျူးလွန်ခဲ့တာကဒါနှစ်ပေါင်းများစွာဖြစ်နေပြီ။တိုင်းရင်းသားဒေသတွေမှာလည်းတိုင်းရင်းသားရွာတွေကိုအကုန်လုံးကိုမိရှို့တယ်။နော်တိုင်းရင်းသားဒေသတွေကိုဘုံကျဲတယ်။ဒါတွေကတိုင်းရင်းသားတွေအပေါ်မှာလည်းဒီလိုမျိုးလူမျိုးတုံးတပ်ဖြတ်မှုတို့နော် War or Crime Against Humanity တို့ဆိုတဲ့ဟာမျိုးတွေကရှိခဲ့တာဆိုတော့ဒါတွေကသူတို့ဇက်တိုက်ကျူးလွန်နေခဲ့တဲ့ကိစ္စတွေဖြစ်တယ်။ဒါတွေကိုလည်းဖော်ထုတ်ဖို့လိုမယ်လို့ကျွန်တော်ကတော့ပြောချင်တယ်ဗျ။
အမေရိကန်အစိုးရအနေနဲ့ကြေညာချက်ထုတ်ပြန်တယ်လို့လက်တွေ့အရလည်းထိရောက်မှုရှိတဲ့အရေးယူဆောင်ရွက်မှုတွေကိုလှုပ်ဆောင်ဖို့လိုအပ်နေကြောင်းနယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အာရှမူဝါဒရေးရာညွှန်ကြားမှု John Sifton က VOE ကိုပြောပါတယ
်။ Well, there's no immediate direct legal impact, but it does
တရားဥပဒေကြောင့်ရချက်ချင်းတိုက်ရိုက်တက်ရောက်မှုတော့မရှိပါဘူး။ဒါပေမဲ့အမေရိကန်ပြည်ထောင်စုကဘာကြောင့်ဒီထက်ပိုကြီးမလုပ်တာလဲဆိုတဲ့မေးခွန်းထုတ်ဖို့အခြေအနေကိုဖန်တီးပေးလို့ဖြစ်နေပါတယ်။ဒီထက်ပိုထိရောက်တဲ့ The Hague မှာရှိတဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေမြမအရေးကင်တွယ်ဖို့ကိစ္စကိုနယူးယောက်မှာရှိတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာဘာလို့တင်သွင်းဆွေးနွေးတာမျိုးမလုပ်တာလဲ။ရုရှားပဲဖြစ်ဖြစ်တရုတ်ပဲဖြစ်ဖြစ်ဗီဒီယိုအာဏာသုံးပြီးဟန်တားမယ်ဆိုရင်တောင် ICC ကိုလွှဲပြောင်းပေးဖို့ဆိုတဲ့ကိစ္စကိုလုံခြုံရေးကောင်စီမှဆွေးနွေးတဲ့အဆင့်ထိရောက်တင်ပါတယ်မြန်မာစစ်ကောင်စီလုံရက်တွေကိုရာဇဝတ်ကျူးလွန်မှုအဖြစ်အဖွဲ့ဝင်နိုင်ငံအများစုကရှုမြင်ကြရဲဆိုတာစစ်ကောင်ဆောင်တွေတတိပြုစီဖို့ဖြစ်ပါတယ်လို့ပြောသွားတာပါတကယ်လို့လုံခြုံရေးကောင်စီမှမအောင်မြင်ဘူးဆိုရင်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာအပေါ်လက်နက်ရောင်းချမှုပိတ်ပင်ရေးကိုပိုးပြီးအားကောင်းခိုင်မာစေတဲ့ဆုံးဖြတ်ချက်အစ်စ်ချမှတ်နိုင်ရေးအမေရိကန်ပြည်ထောင်စုအနေနဲ့ဥဆောင်တင်တယ်လို့လည်း John Sifton ကတိုက်တွန်းသွားပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာစစ်ကောင်စီဘက်ကတော့အခုချိန်ထိအမေရိကန်အစိုးရရဲ့ကြေညာချက်နဲ့ပတ်သက်လို့တုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးရှင်။
ဟုတ်ကဲ့ထင်တယ်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆရာနာတိမ်မှုကြောင့်မြန်မာနိုင်ငံပြိုပြက်သွားနိုင်တယ်လို့ကုလမဟာမင်းကြီးကသတိပေးလိုက်တဲ့အကြောင်းကိုလည်းတင်ပြပေးပါမယ်မြန်မာနိုင်ငံရဲ့ရက်ဆက်ကြမ်းကြုတ်တဲ့ဆရာနာရှင်စနစ်ဟာလူမှုအဖွဲ့အစည်းရဲ့တဟဆာတဖြစ်မှုကိုဖျက်ဆီးနေပြီးနိုင်ငံပြိုလဲသွားနိုင်တဲ့အန္တရာယ်ပိုကြီးလာစေကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမစ်ရှဲဘက်ရှလက်ကသတိပေးလိုက်ပါတယ်လူ့ခွင့်ရေးမဟာမင်းကြီးကသူမရဲ့အစီရင်ခံစာကိုတနင်္လာနေ့မှာလူ့ခွင့်ရေးကောင်စီကိုတင်သွင်းတာဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံဂျီနီဗာကနေလီဆာရှလိုင်းပေးပို့တဲ့သတင်းလွှာကိုနားဆင်ကြပါရှင်
စီးပွားရေးလုံခြုံရေးလွတ်လပ်မှုလူ့အခွင့်အရေးနဲ့အနာဂတ်ကိုအကွက်ကြကြဖျက်ဆီးခံနေရတဲ့နိုင်ငံတစ်ခုရဲ့စိတ်ပြညှိုးငယ်ပွဲအနေအထားကို ကလာသမကလူခွင်ရေမဟာမင်းကြီးကသူမရဲ့အစဉ်ခံစာမှာတင်ပြသွားပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနှိစာရွေးကောက်ခံအစိုးရကိုဖျောက်ချပြီးဆီယနာတင်ခဲ့တာ၃လတာကာလတဲကိုရောက်လာချိန်ပြည်သူတွေရဲ့လူခွင်ရေအခြေအနေဟာဆိုးရွားလာတဲ့ပြဿနာကြီးဖြစ်လာတယ်လို့နိုင်ငံဟာလည်းလုံးဝအုတ်တုံဖျော်ဖျဲအခြေအနေဆက်ရောက်နေပြီလို့မစ္စတာဘက်ရှ်လေးကပြောပါတယ်ပုံမှန်အဖြစ်တည်တည်ငြိမ်ငြိမ်ရှ စီးပွားရေးကပြိုလဲလူဖြစ်နေပြီးငါးဆယ်ငါးတန်းနီးပါးရှိတဲ့မြန်မာလူဦးရေရဲ့ထက်ဝယ်နီးပါးဟာဒီနေ့အတွင်းမှာဆင်းရဲမွဲတေသွားမယ်လို့ခန့်မှန်းရကြောင်းလည်းပြောပါတယ်။နောက်ဆက်တွဲပြဿနာတွေရှိပေမဲ့လည်းလူလူဟာသူတို့ရဲ့လွတ်လပ်စွာစုဝေးခွင့်နဲ့ထုတ်ဖော်ခွင့်အပေါ်စစ်တပ်ရဲ့ရက်စက်တဲ့ဖြစ်နေမှုကိုဆက်ပြီးတော့စန့်ကျင်နေကြတယ်လို့လည်းလူ့အခွင့်အရေးမဟာမင်းကြီးကပ
Credible sources have recorded the death of over 1,600
individuals.
တေဆုံးသူအားလုံးရဲ့27ရာခိုင်နှုန်းကျော်ဖြစ်တဲ့အနည်းဆုံး3,500ဟာစစ်တပ်ချုပ်နှောင်မှုတွင်မှာပဲတေဆုံးခဲ့ရတာဖြစ်ပါတယ်။2020ခုနှစ်ဖေဖော်ဝါရီလနေ့နောက်ပိုင်းလူပေါင်း9000ကျော်ဟာအိုးရင်ဆန့်ခွာပြီးထွက်ပြေးနေရပါတယ်။နိုင်ငံတွင်းကနေထွက်ပြေးရသူအနည်းဆုံး1,000ခွဲရှိပြီလို့သူမကထောက်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာမွတ်စလင်အများစုပါတဲ့ဒုက္ခသည်တန
ချမ်းဖတ်မှုဖိနှိပ်မှုတွေကြောင့်နိုင်ငံရေးခုလုံခွင့်ရရှိရေးအများစုကကြိုးစားကြပါတယ
် Myanmar is increasingly at risk of state collapse with shattered economic education health and social protection systems
စီးပွားရေးပညာရေးကျန်းမာရေးနဲ့လူမှုအကာအကွယ်ပေးရေးစနစ်တွေပျက်စီးလာနေတာနဲ့အတူမြန်မာနိုင်ငံဟာနိုင်ငံပြိုလဲသွားနိုင်တဲ့အန္တရာယ်ပိုးပြီးများလာပါပြီကျန်းမာရေးစနစ်ပြိုလဲမှုကြောင့်မြန်မာနိုင်ငံရဲ့ COVID-19 တုံ့ပြန်ကင်တွယ်မှုမှာယူကျုံမရဝန်းနေဝယ်အကျိုးဆက်တွေရှိခဲ့ပြီးဖြစ်ပါတယ်စစ်တပ်ရဲ့အာဏာအလွဲသုံးစားမှုတွေနဲ့ပဋိပက္ခတွေကြောင့်နိုင်ငံရဲ့တန်ဖိုးကြီးလာတဲ့ဖွံ့ဖြိုးတိုးတက်မှုတွေပျက်စီးခဲ့ရပါပြီ
တိုင်းရင်းသားပြည်နယ်အများအပြားမှာလက်နက်ကင်တော်လှန်ချသူတွေကိုစစ်တပ်ဘက်ကအင်အားအလွန်အကျွံသုံးကြမ်းကြုတ်ရက်ဆက်စွာတုံ့ပြန်နေတယ်လို့လဲကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဘက်ရှလက်ကပြောပါတယ်ဒီဒေသတွေကိုချင်းမှုန်ရေးရက်ဆက်ချမ်းချုပ်တဲ့စစ်စင်ရေးလုပ်ရတွေဟာဆိုရင်2016နဲ့2019ခုနှစ်အတွင်းရခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေအပေါ်ချင်းမှုန်ခဲ့တာတွေနဲ့ဆင့်တူတယ်လို့လဲကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောပါတယ်။ဒီစစ်စင်ရေးတွေဟာဆိုရင်နိုင်ငံတကာလူ့ခွင့်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်မှုလို့လဲသူမကပြောဆိုလိုက်ပါတယ်။ဒီပဋိပက္ခကြီးကိုဖြေရှင်းရေးမှာတာဝန်ယူမှုတာဝန်ခံမှုကအရေးကြီးဆဲဖြစ်တယ်လို့လည်းထောက်ပြပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရပ်တန့်ရင်းနဲ့ပြည်သူတွေရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်ချက်တွေကိုတုံ့ပြန်ဆောင်ရွက်နိုင်ရေးအတွက်နိုင်ငံတကာအတိုင်းအဝိုင်းဘက်ကအရေးပေါ်ဆောင်ရွက်ပေးကြဖို့လဲကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ်ရှဲဘက်ရှလက်ကပန်ကြားသွားပါတယ်။မြန်မာစစ်ကောင်စီကိုကုလသမဂ္ဂဘက်ကတရားဝင်အသိအမှန်မပြုတဲ့အတွက်ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးရဲ့အစီရင်ခံစာအပေါ်မှာတော့မြန်မာဘက်ကတုံ့ပြန်မှုမရှိပါဘူးရှင
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့ညာဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 101ဒါမှမဟုတ်Tycom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်VOA American အတန်ရဲ့2022ခုနှစ်မတ်လ22ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ Binstead ထိပ်သီးညီလာခံမှာစစ်ကောင်စီကိုမဖက်ရေးလှုပ်ရှားသူတွေကြိုးပမ်းနေကြတဲ့အကြောင်းနောက်ကရင်ပြည်နယ်တဲကတိုက်ပွဲနောက်ဆုံးရအခြေအနေတွေကိုအခုဒုတိယပိုင်းမှာအရင်ဆုံးနားဆင်ကြရမှာဖြစ်ပါတယ်။ဒီနောက်မှာနားဆင်ကြရမယ့်အပတ်စဉ်ကဏ္ဍတွေကိုတင်ပြတဲ့အခါမှာတော့
ဘယ်လိုဆွေးနွေးရလဲဆိုရင်ဒီဘက်ကဆိုးနေပတ်တဲ့ဒီဟိုထင်းထင်းရုပ်တဲ့ဟာလုပ်ဖို့တော့မှဒီဆိုးတူတာရှိတယ်။
အပတ်စဉ်စီးပွားရေးအစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်။ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးပါမယ်။တရီလင်ကာနိုင်ငံမှာဒီနှစ်ကျင်းပမဲ့ဘင်္ဂလားပင်လယ်အော်နည်းပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေး BIMSTEC အဖွဲ့ရဲ့၅ချိန်မြောက်ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့အတွက်လူ့ခွင့်ရေးနဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားနေတဲ့ India for Myanmar ကတောင်းဆိုလိုက်ပါတယ်။ BIMSTEC အဖွဲ့ဝင်တွေကဒီမိုကရေစီနိုင်ငံတွေဖြစ်လို့အာဏာသိမ်းမြန်မာစစ်တပ်ကိုဆက်ပြီးအသိအမှတ်ပြုနေတာဟာအဖွဲ့ရဲ့ဂုဏ်သိက္ခာကိုပါထိခိုက်စေတယ်လို့ India for Myanmar ကပြောဆိုလိုက်ပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုရဲမွန်ကပြောပြပေးမှာပါရှင်။
တီရီလင်ကာနိုင်ငံမှာမတ်လ30ရက်နေ့မှာကျင်းပမဲ့ BIMSTEC အစည်းအဝေးမှာမြန်မာစစ်ကောင်စီကိုလက်ခံမဖိတ်ကြဖို့အိန္ဒိယအခြေစိုက်ပညာရှင်တွေလူ့အခွင့်အရေးတက်ကြွလှုပ်ရှားသူတွေနဲ့ဖွဲ့စည်းထားတဲ့ India for Myanmar အဖွဲ့ကတောင်းဆိုလိုက်ပါတယ်။အာဏာသိမ်းပြီးနောက်ပြည်တွင်းမှာစစ်ကောင်စီရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေလက်နက်အားကိုအနိုင်ကျင့်တာတွေရှိနေပေမဲ့တောင်အာရှနိုင်ငံအများစုနဲ့ဖွဲ့စည်းထားတဲ့ BIMSTEC အဖွဲ့ကတော့မတိကျိုးချုံပြုနေတယ်လို့အဲ့ဒီအဖွဲ့ကထောက်ပြပါတယ်။ကုလအပါဝင်အာဆီယံလိုနိုင်ငံတကာအဖွဲ့အစည်းတွေကစစ်ကောင်စီခေါင်းဆောင်ကိုနိုင်ငံကိုစားပြုအနေနဲ့မဖိတ်ခေါ်တော့တဲ့အချိန်မှာ BIMSTEC အနေနဲ့လည်းမဖိတ်ဖို့တောင်းဆိုရတာလို့ India for Myanmar ရဲ့တာဝန်ခံဆလိုင်းဒိုခါက VOA ကိုပြောပါတယ
်။ဒါပေမဲ့ BIMSTEC ကိုကျွန်တော်တို့လေ့လာကြည့်တဲ့အခါကျတော့တောက်လျှောက်ဒီစစ်ကောင်စီကိုဒီနိုင်ငံကိုစားပြုအစိုးရအဖြစ်ပုံမှန်စကားပြောဆက်ဆံလာတဲ့ဟာကိုကျွန်တော်တို့တွေ့ရတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့အနေနဲ့လည်းဒီ BIMSTEC ကိုဒီအာနာတင်ပို့ကျူစားနေတဲ့စစ်ကောင်စီကိုပြည်သူကိုစားပြုအစိုးရအဖြစ်မဖိတ်ဖို့ဆိုတဲ့ဟာကိုကျွန်တော်တို့တိုက်တွန်းထားတာဖြစ်တယ်။ဆိုတော့ဒီဒီကနိုင်ငံတကာအစုဖွဲ့တွေပါဝင်ပြည်သူကမှနိုင်ငံကိုစားပြုအစိုးရအဖြစ်လက်မခံတဲ့စစ်ကောင်စီကိုဒီလိုဒီမိုကရေစီနိုင်ငံတွေအများကြီးပါဝင်တဲ့ဒီ Binstead အဖွဲ့နိုင်ငံတကာအစုဖွဲ့မှစစ်ကောင်စီကိုဒီဖိတ်ခေါ်ပေးမှဒီအဝင်အစိုးရဖြစ်တဲ့အာမေရပေးတဲ့ဟာမျိုးကနောက်ဆက်တွဲနေတဲ့စကောင်စီကိုနိုင်ငံတကာအစိုးရမှအသက်သွင်းပြီးတော့မှစကောင်စီကိုနေရပေးလာတဲ့လုပ်ရည်တွေဖြစ်တဲ့ဒါကြောင့်ကျွန်တော်တို့ကန့်ကွက်ရတာဖြစ
်ပြီး Binstep ကို Bangladesh, Bhutan, India, Nepal, Sri Lanka, Myanmar, Thai စတဲ့နိုင်ငံတွေနဲ့ဖွဲ့စည်းထားတာပါ BIMSTEC အစည်းအဝေးကိုမြန်မာစစ်ကောင်စီဘက်ကတက်ရောက်မယ်မတက်ရောက်ဘူးဆိုတာနဲ့ပတ်သက်လို့နိုင်ငံခြားရေးဌာနရဲ့ပြောခွင့်ရဦးအောင်ကိုကတော့ VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့တော့ဆယ်တော့ပြောပြချနိုင်ရင်မရှိသေးပါဘူးနော်ဟုတ်ကဲ့ပါစင့်တော်တဲ့အချိန်ကျရင်တော့ပြပါလိမ့်မယ်နော်ဟုတ်ကဲ့ပါ
လင်းနေတဲ့ချိန်ကျင်းပတဲ့ BIMSTEC အစည်းအဝေးကို NLD အစိုးရတမရအဦးဝင်းမြင့်2018ခုနှစ်ကနောက်ဆုံးတက်ရောက်ခဲ့ပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာလည်း2023ဇွန်လတုန်းကBIMSTEC ရဲ့24နှစ်မြောက်နှစ်ပတ်လည်ကျင်းပချက်မှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုဝင်းမင်းအောင်လှိုင်ကိုနိုင်ငံတော်ဝန်ကြီးချုပ်လို့တုံးဆွဲခဲ့တာ2023ဒီဇင်ဘာမှာအိန္ဒိယကလက်ခံကျင်းပတဲ့ BIMSTEC နိုင်ငံတွေရဲ့စစ်ရေးလေ့ကျင့်မှုမှာမြန်မာစစ်တပ်ကိုဖိတ်ခေါ်ခဲ့တယ်လို့ India for Myanmar ကပြောပါတယ်။တောင်အာရှဒေသအတွင်းဒီမိုကရေစီထွန်းကားပြီးငြိမ်းချမ်းဖို့ဆိုရင်မြန်မာပြည်ကိစ္စကိုလည်းဂုဏ်သိက္ခာကိုရှေ့တန်းတင်ပြီး BIMSTEC အဖွဲ့ဝင်တွေအနေနဲ့ဆုံးဖြတ်ချဖို့သူတို့ကတိုက်တွန်းထားတာပါခင်ဗျာ။
ကိုရဲမော်မရှင်ကရင်ပြည်နယ်တဲကတိုက်ပွဲနောက်ဆုံးရအခြေအနေတွေကိုဆက်ပြီးတင်ပြပါမယ်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNU လက်အောက်ခံကရင်အမျိုးသားလူမျိုးရေးတပ် KNLA ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးကော့ကရိတ်ကြိုက်တုံလမ်းလဲပိတ်ထားသလိုမတ်လ21ရက်နေ့မှာတော့ KNU ရဲ့တောနော်စေယုံကိုစစ်ကောင်စီတပ်ဖွဲ့တွေကသိမ်းယူပြီးတက်ဆွဲထားလိုက်ပါတယ်။ နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံစစ်ပေးရှောင်သူတပေါင်းကျော်လဲအိုးအိမ်စွန့်ခွာထွက်ပြေးနေရပါတယ်။ဗီအိုရဲ့သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ပြည်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကယန်ယူလက်အောက်ခံကယန်မြို့သားလွတ်မြောက်ရေးတပ်ကယန်နယ်လီပြည်သူ့ကာကွယ်ရေးတပ်ပီဒီအက်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့နှစ်ဖက်တိုက်ပွဲတွေဖြစ်ထန်နေတာပါမလ၂၁ရက်နေ့မှာတော့တနေ့လုံးနီးပါးတိုက်ပွဲတွေဖြစ်နေပြီးကယန်ယူရဲ့စစ်ရုံဖြစ်တဲ့တောနော်စစ်ရုံကိုလည်းစစ်ကောင်စီဘက်ကတပ်ဆွဲနေရာယူလိုက်တ
င်လာတော့အဲ့နေရာသူတို့တက်ဆွဲတယ်အာဒီစက္ကစကအစိုးရကြီးကျောင်းတော်စီရုံနဲ့နန်းရှိမုံပေါ့အဲ့ဒီကျောင်းတော်နဲ့ဆက်ဆက်နေတာနန်းရှိမုံရွာကိုလည်းသူတို့တင်လိုက်ရယ်တင်လိုက်ပြီးတော့နန်းရှိမုံဖုံးကျောင်းမှာတက်ဆွဲတာလည်းအခုလက်ရှိဟောအမ်ဘာကြီးနဲ့တက်ရဲရွာပေါ့ဟုတ်ကဲ့အဲ့ဒီအဲ့ရွာကိုရောက်သွားတာရွာရောက်သွားတဲ့ခါကျတော့သူကစနစ်ကြီးနဲ့ဒီ69တက်ကလက်နက်ကြီးနဲ့အမြောက်ကောင်းကနေလက်နက်ကြီးနဲ့ပြစ်တယ်နောက်စကားခါစနစ်ကနေလက်နက်ကြီးနဲ့နှမ်းပြစ်တယ်မနေ့ကလေးကနေစပြစ်တယ်နေ့လယ်အထိပြစ်နေတုန်းလဲမနေ့ကတည်းကပူကြီးပြင်းနေတယ်ဒီနေ့သုံးစစ်ဆင်လာတာပေါ့ဟုတ်ကဲ့နံပါတ်တိုက်ပွဲတွေပြေးခံတယ်ဒီဘက်ကလည်းသွားပြစ်တယ်သူတို့ဘက်ကလည်းထိုးစစ်ဆင်လာတယ်ကွန်ကရစ်ကြိုက်တုံလမ်းလို့အလုံးပြေးလေကနေစပိတ်ထားတယ်မနေ့ကနေဒီကြိုက်တုံကွန်ကရစ်လမ်းကိုပိတ်ထားတယ
်မလ21ရက်နေ့ညနေပိုင်းမှာတော့မြဝတီခရိုင်ဝလီမြို့နယ်ကမော်ခိကျေးရွာအခြေဆိုင်စစ်ကောင်စီချင်းလင်းတရင်ခတ်လိုက်ရ32စခန်းကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်သိမ်းပိုက်လိုက်ကြောင်း KNU ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်2021ခုနှစ်ဒီဇင်ဘာလကစပြီးကရင်ပြည်နယ်တပ်မ6နယ်မြေမှာတပ်စွဲနေရာယူထားတဲ့စစ်ကောင်စီတပ်တွေ၃ရက်အတွင်းဆုတ်ခွာပေးဖို့မတ်လ9ရက်နေ့က KNU ကသတိပေးစာထုတ်လိုက်ပြီးတဲ့နောက်မှာတော့စစ်ကောင်စီဘက်ကထိုးစစ်ဆင်တာတွေပို့လုလာပြီးတိုက်ပွဲတွေပုံမပြင်းထန်လာတယ်လို့လည်း KNU နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုဇော်တော်နီကအခုလိုပြောပါတယ
်မတ်လ9ရက်မှာစတင်တဲ့ဆိုင်ဆက်ပြီးတော့အဲ့ဒီဆက်ကနေတပ်ဖွဲ့တော်ဆောက်တင်တယ်လေအကွက်ဖြစ်တော့ကွန်ကရစ်မြို့ပေါင်းကြီးကွန်ကရစ်မြို့ထဲမှာတော့ဖြစ်လိုက်သေးတယ်အဲဒီမှာဒီကျော်လုံးကွန်ကရစ်တောင်ပိုင်းကြီးနားပေါင်းကြီးနောက်ပြီးတော့ဒီကျိုင်းဖက်ကြီးကျိုင်းရှင်လမ်းတစ်လျှောက်ပဲအဲ့လိုဖြစ်တဲ့အားတွေကစက်ကဖြစ်နေတာအခုလက်ရှိပဲအကွက်ကနေတန်းကိုဖြစ်တယ်မင်းညာဟောမင်းညာ
ကွန်ကရစ်မြို့နယ်ထဲမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်လာတဲ့အတွက်ကွန်ကရစ်မြို့နယ်ထဲကကြီးရွာတွေကဒေသခံတောင်ကနန်းလောက်ဟာအိုးအိမ်ဆုတ်ခွာထွက်ပြေးနေရတယ်လို့လည်းကိုစောမောင်ကပြောပြပါတယ်
အင်းအတော့အော်ဒါဝချီရလူတို့ငါအလုံးသူတို့ဆန်းနှင်းရတောင်းကြော်တော့ရွာသားတွေကတော့ဖက်ပြေးနေရတော့ဥလို့စေအင်းကြီးနားရွာတယ်အကုန်လုံးပြေးပဲဘက်ကိုဆစ်ချောင်းရတယ်ဆိုတော့33စုကိုပေါ်တိုင်းလို့ပဲကိုဆစ်ချောင်းရတယ်အဲ33စုကျေးရွာရှိတယ်အဲ့ဒီနဲ့ကဲ့ရဲ့ပေါ်တိုင်းကျေးရွာရှိတယ်ပေါ်တိုင်းကျေးရွာအစွန်းနောက်ပလန်အဲ့ဘက်ကိုချောင်းရတယ်
မလာစတရနေ့ကစပြီးနေ့စဉ်ဒီပါတိုက်ပွဲတွေတကြောပြန်ပြင်းထန်လာတဲ့အတွက်ကရင်ပြည်နယ်မြဝတီခရိုင်ကော့ကရိတ်မြို့နယ်ကျိုင်းစိတ်ကြီးမြို့နယ်တွေကဒေသခံတောင်ကနန်းလောက်ဟာနေအိမ်တွေကိုစွန့်ခွာပြီးတောတောင်တွေထဲမှာပုံအောင်နေထိုင်နေရပါတယ်ရှင်
။မအေးအေးမှသတင်းပေးပို့ခဲ့တာပါရှင်။အခုတော့သတင်းဖတ်ရှင်ခန္ဓာတွေကိုတစ်လှည့်ပြင်ပြပေးမှာဖြစ်ပါတယ်။အရင်ဆုံးတော့စီးပွားရေးစီစဉ်ကိုနားဆင်ကြရအောင်ပါ။မြန်မာဆန်တဲ့ဇကွဲပြီးပတင်ပုတ်မှုဟာပြီးခဲ့တဲ့6လတာအတွင်းတန်ချိန်1.2တန်းထိရောက်ရှိခဲ့ပြီးပြီးပဈေးကွက်ဝယ်လိုအားလည်းတက်နေပါတယ်။ဒါပေမဲ့လည်းပြည်တွင်းဖူလုံမှုအရေးကိုထောက်ပြပြီးပြီးပတင်ပုတ်မှုကိုထိန်းချုပ်ရေးဆွေးနွေးနေတာတွေလည်းရှိကြောင်းမြန်မာနိုင်ငံဆန်စပါးလုပ်ငန်းရှင်များအသင်းရဲ့ဒုတိယဥက္ကဋ္ဌဒေါက်တာဆွေးထွန်းကပြောပါတယ်။နားဆင်ပါရှင်။
ကျွန်တော်တို့ဒီဘက်ဒီအော်တိုဘာလာတည့်နေရနေပြီမတ်လ၄ရက်နေ့ဒီပေါ့နော်ဆင်းရဲရရတော့ဆန်တဲ့သကွယ်ပြီးပေါ့တင်ပို့ထားတော့ပြည်ထမနှစ်တန်းတော့ကျွန်တော်တင်ပို့ထားတာရှိပါတယ်အဲပြောရင်တော့ကာလာတူကိုမနေ့ကနေ့နိုင်ရှင်တော့တန်ချိန်တော့အနေနဲ့ပို့ထားတာရှိပါတ
ယ်ဈေးနှုန်းအခြေအနေကရောဆရာတို့ဈေးနှုန်းများတိုးရလာပါသလားရှင
်ဈေးကတော့တိုးတော့မရဘူးသူကတန်ချိန်တော့တိုးရင်မယ်အဲကျွန်တော်တို့ဒီနေ့ဒီရတဲ့ကမ္ဘာနာတော့အမေရိကန်ဒေါ်လာဒါဒီရင်းတော့တော့ကျော်နေတဲ့ဒီဟာကျော်တော့ရတယ်ဒီကတော့တန်390ဆိုပမာဏတော့ဈေးနှုန်းကလျော့သွားတယ်ဆိုတော့တင်ပို့တဲ့နေရာမှာကျွန်တော်တို့ဒီနေ့ဒီဟိုဘောတော့ရင်တော့ဒီကျွန်တော်စီကဒီဆန်တဲ့ဇကွဲမှာဂရိတ်ကြီးခွဲတာရှိတာပေါ့နော်ဆန်ဆိုရင်ကျွန်တော်ကဆန်ကျော်နဲ့ဆန်ညံပေါ့နော်ဇကွဲမှာဆိုရင်ကျွန်တော်ကဒီ A grade နဲ့ B grade ပေါ့နော်အခုကတော့ကျွန်တော်မြင်တာတော့ဒီအကျန်းနေသွားတာဟာများတဲ့သဘောရှိတယ်။အဲတော့သူစီစံတဲ့ကံသကွဲတော်မှာလို့ဆိုပိုပြီးဝယ်တာများတယ်။အပြီးတည်းမှာဆိုသကွဲစည်းတက်နေတဲ့အနေအထားအောင်ရှိတယ်။ပြောရရင်တော့ကျွန်တော်တို့ကဒီသကွဲကတော့ပိုပြီးဝယ်တယ်။ အတေယုံနိုင်ငံဆိုရင်တော့သူကတန်ဟိုမော်ရဲ့ဥစ္စာကိုပုံကြီးတိကထားခွဲအဲ့တော့ပမာဏတော့တက်လာတယ်သူတော်လည်းပဲဈေးနှုန်းအနေနဲ့ဆိုရင်တော့အများကြီးတက်လာတာမရှိဘူ
းတရားအဲ့တော့လောလောဆယ်မှာတော့ဟိုဒီလယ်သမားတွေဘက်ကတချို့ဟိုစိုက်ပျိုးစရိတ်ပေါ့နော်ဆရာဓာတ်မြေဩဇာတို့ဘာလို့ဈေးတက်လာတာရှိတယ်စိုက်ပျိုးစရိတ်ကလည်းဈေးတက်လာတယ်ဆိုတော့အခုရတဲ့စဘာဈေးနဲ့သူတို့ရဲ့စိုက်ပျိုးစရိတ်နဲ့ကရောကာမိကပါသလားသူတို့ဈေးကွက်အနေနဲ့တွက်ချေကြိုက်ပါလားဆရာအ
ဲပြောရရင်တော့ကျွန်တော်တို့အနေနဲ့ဒီစိုက်ပျိုးစရိတ်တော့မဟုတ်ဘူးဒီတရားစုခေါ်တာပေါ့နော်တရားစုမှာကျွန်တော်တို့ကအခုခွေးရတော့မြေဩဇာနဲ့ပို့သက်ဈေးကတက်သွားတာပေါ့နော်ဟောအရင်တော့ဒီမြေဩဇာကုမ္ပဏီအနေနဲ့ဒီအကျိုးစနစ်နဲ့ပေးတာပေါ့နော်ဒီကျွန်တော်တို့ဒီစဘာပေါ်တဲ့ချိန်ပဲပေါ်တဲ့ချိန်မှာပေးဖို့အဲ့ပုံစံနဲ့လယ်သမားတွေဖြန့်ပြူတာရှိတယ်အခုကတော့ပုံစံပြောင်းသွားတယ်လက်ငင်းပေးတဲ့စနစ်ဖြစ်သွားတယ်ဒါဒေါ်လာဈေးတက်တဲ့အတွက်ကြောင့်လို့ဒါဒီယူရီဒီကျန်းမာရေးဈေးတက်တယ်ဒါဒီဥနိုင်ငံကလည်းသူကပြပဖို့ဒီယူရီယာတင်ပို့မှုကိုပိတ်ထားတယ်အဲကျွန်တော်ကဒီဘက်တခြားယူရောပနိုင်ငံတို့ကတင်နေတယ်အခုယူကရိန်းတို့ဘာလို့ဆိုတဲ့အခုဒါတို့တို့တဲ့တော့ကကျွန်တော်ဝယ်လို့မရဘူးနော်တမောအဆင်မပြေတာနဲ့ဟိုလက်ရှိနေသားပေါ့လက်ရှိနေသားမှာတော့လေဒါပြီးရင်စံလေးဇဝဲစီရောတက်လာစဘာလေးလဲဒါအခုလောဆယ်ဆိုတော့ခုနှစ်သိန်းခွဲနဲ့ရှစ်သိန်းကားလောက်တော့ဟိုကပြောကြတယ်ဟိုပြောရင်တော့လေဟိုတိုးလုံးမှုတွက်ချေခက်တာဆိုတော့လေအဲ့လိုတော့လေပြောရတာခက်တယ်ပုံရားစီတွေပေါ့နော်ကော့စီရောအများကြီးလေသမားရဲ့အတွက်ကလည်းသမားစုတွေများလာတယ်ထည့်ရတာဈေးကြီးရတက်လာတယ်နောက်တစ်ခုကတယ်ယူပို့ဆောင်မှာပေါ့နော်ကျွန်တော်တို့ဒီမှာဒီတယ်ယူပို့ဆောင်တဲ့နေရာမှာခုနကဓာတ်ဆီဒီဆယ်ဈေးတက်တဲ့ကြောင့်မလို့ဒီကားကမှဈေးတက်တယ်နောက်တစ်ခုကကျွန်တော်တို့စပားနေပြီးကျွန်တော်ဆန်ပြည့်ပြန်ပြီးရခြေခွဲတဲ့နေရာမှာလည်းဒီမီးပြတ်တယ်ပေါ့နော်မီးပြတ်တဲ့ဘက်ကြောင့်မလို့ဒီချိုးရတဲ့ကျွန်တော်တို့ဒီဂျန်နရေတာကိုမီးစက်နဲ့လဲရတယ်အဲဒီကပုံညာစီများတယ်တချို့ကတော့လေဒီအစားထိုးနဲ့နှောင်စာပေါ့နော်ကျစီဖိုင်ယာခေါ်တဲ့စပကောင်းနေထုတ်တယ်လက်စစ်တာဒါနဲ့ဒုံးနံမျိုးရှိတယ်။ဒါချုပ်ပြီးပြောရရင်တော့လယ်သမားရဲ့အနေနဲ့တော့တွက်စီကြိုက်တာတော့မဟုတ်ဘူးနော်။သူကဈေးကတက်လာတာမှန်နေတယ်။တခြားဒီကုန်စည်လုံးတွေတက်တဲ့ဟာပိုများတယ်။နောက်တစ်ချက်ကတော့သူကဒါတော့နှစ်ခုဖြစ်နေတယ်။ဒီစပလေးတက်ရင်ကောင်းလားကျရင်ကောင်းလားဆိုလဲဟိုလယ်သမားတွေကတော့စပလေးတက်ရင်ပဲစီတက်ရင်ကောင်းတယ်ပေါ့နော်။သူတို့လည်းပဲဒီကသုံးဆိုးတဲ့လူတွေအနေနဲ့ကျတော့စပလေးပဲစီဒါတက်လာတဲ့ခါကျရင်စပါးလေးတက်တဲ့ခါကျရင်ဆံလေးတက်တဲ့ခါကျရင်ဒါဒီလုံးတက်တဲ့ဆိုပြဿနာရှိတယ်အခုလည်းကျွန်တော်တို့အနေနဲ့ဒါဒီကနေ့ဒီရက်ပိုင်းမှာတစ်ပတ်လုံးကြီးပါမှာဆူနေနေကြတယ်ဘယ်လိုဆူနေလဲဆိုရင်ဒီဘောက်ကြီးဆူနေပတ်တဲ့ဒီဟိုထင်းထင်းရုပ်တဲ့ဟာလုံးဖို့တော့မှဒီဆူတူတာရှိတယ်ဇပွဲတွေဆူရတယ်ဟိုဒီဘောက်ကပြေးဖို့တော့ဒါပြောကြတယ်ပြောင်းလို့ဟာမျိုးဆိုတော့ဒီဘောက်ကပြေးဖို့ဆိုရင်တချို့မင်းကြီးအဝင်ကြီးဝင်ကြီးဖွဲ့ချုပ်ကနေတချို့ကလည်းပြောကြတယ်ဗျာ။ဒီနေ့မှရှားပါတယ်ဆို။အဲ့တော့ပြောရရင်တော့ခုနလိုပေါ့ဆံမရေကျွန်တော်တို့ကဒီဆံသေးစကွဲစီတက်သွားရင်တော့လေသူကဟိုပြောရင်ဒါဆိုးဝဆက်ဆက်ကတော့ဒါလက်မခံကြဘူး။စားတုံးနဲ့ပြည်သူဈေးကြီးမှကြောက်လို့ပေါ့နော်။အဲ့တော့ဒီဘက်ကပြန်ကြည့်ရင်လေဟိုလေသမားကြီးထုတ်တဲ့ဒီစိုက်သွေးဆံတို့စပားတို့ကပဲမတက်တာပေါ့။ဒါနဲ့အားလုံးတက်တဲ့ခါကျရင်ကျွန်တော်တို့ကတို့တို့တို့တို့ချေမကိုင်းဖြစ်ပါမယ်။လက်ရှိနေသားမှာတော့လေလေသမားကြီးအနေနဲ့တော့အရင်တော့တွက်ချေကြိုက်ရတယ်လို့တော့ကျွန်တော်မမြင်သေးဘူးနော်။ဘာလို့တိတ်ဈေးတက်သွားရလဲဒီဈေးတက်ချဖို့ဆိုရင်အစီအစဉ်ဒီလုပ်နေရအောင
်။ဟုတ်ဆရာအဲ့တော့ဒီ export အလားလာကရောလက်ရှိအတိုင်းဆက်ကောင်းနိုင်မယ့်အလားလာရှိပါလားရှင်ဆရာ
။ export ကတော့ဆက်ကောင်းနိုင်တယ်ကောင်းမယ်ကောင်းနိုင်တယ်ပြောကြောင်းမလို့ကျွန်တော်တို့ကတခုပဲစိုးရိမ်နေရတာပေါ့နော်။ဒါ export နဲ့ပတ်သက်ရင်ခုနကကျွန်တော်တို့စူးနေတဲ့အချိန်မှာတချို့ဆန်နေတချို့စကွဲတွေပေါ့နော်။ဒီဟာတွေကိုကျွန်တော်ကဒီဒီဘတင်ဖို့ကွင်ပြုတင်မပြုတင်ဆိုတာကျွန်တော်ကဒါအခုပြောလာကြရှိဟိုမြန်ချိုးဌာနတွေကတော့ခုနကျွန်တော်ပြောတဲ့တန်းချင်းဆန်တန်းချင်းစကွယ်ဒီဘောက်ကိုပို့တင်တယ်ပေါ့နော်ဟိုဒီပုံမှန်တင်ပို့နေတဲ့ဒီ25မဲရူးရူးဒါနဲ့နောက်တစ်ခါ B1 B2 2နဲ့ B2 3 4ပေါ့နော် Animal Feed စကွယ်တို့ကမျိုးတွေဒီဘောက်ကိုပို့တင်လို့ဆိုတာမျိုးတွေဒါအခုထွက်လာတယ်အဲ့တော့ပြောရရင်တော့ဒီဘောက်ဝယ်နေနေကတော့ demand ရှိတယ်တော်ဒီဆန်နေမကပါဘူးကျွန်တော်ပဲလို့ပြောလို့လေကျွန်တော်တို့ကပြောရရင်ဒီတစ်ခါတော့ပိုတက်ဆန်သေးတဲ့ဆိုင်ပဲဒီပြောင်းသေးလို့နှစ်ဆလောက်တက်တာပေါ့နော်တရားရရင်တော့ဟိုဈေးတက်တဲ့ပုံစံရှိတယ်အဲ့တော့ပြောရရင်တော့ export အနေနဲ့ကတော့ demand ရှိတယ်ဒီနိုင်ငံကမှလည်းဒီဝယ်သူအားရှိတယ်နောက်လက်ရှိရုရှားယူကရိန်းစစ်ပွဲကြောင့်လည်းပုံရမဒီဈေးနှုန်းတက်တဲ့နေရာရှိတယ်
အပတ်စဉ်စီးပွားရေးအစီအစဉ်ကိုကျွန်မအစီအစဉ်တင်ဆက်နေတာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြမှာဖြစ်ပါတယ် နှလုံးကုန်ရုတ်တရက်ရက်သွားသူတွေရှိရာကိုနှလုံးပုံမှန်ပြန်ခွန်အောင်လုပ်ပေးတဲ့ဆက်တွေအမြန်ဆုံးရောက်အောင်ဆွေးနွေးနိုင်ငံမှာအဝေးတွင်ဒရုန်းယာဉ်နဲ့စမ်းသပ်ပို့ပေးနေပါတယ်အရေးပေါ်အသက်ကယ်ကိရိယာတွေအမြန်ပို့ဖို့လိုအပ်တဲ့နေရာတွေစီဒရုန်းယာဉ်တွေနဲ့မကြခင်မှာကြေကြေပြန့်ပြန့်ပို့ပေးနိုင်ဖို့ရည်ရွယ်စမ်းသပ်နေကြတဲ့အကြောင်း
ရုတ်တရက်နှလုံးခုန်ရက်သွားသူတွေနှလုံးပြန့်ခုန်ပြီးတော့အသက်ရှင်အောင်လုပ်ဖို့မိနစ်တိုင်းဟာအရေးကြီးပါတယ်။ဒါကြောင့်ဆွီဒင်နိုင်ငံစတော့ခေါမ်မြို့တော်ကကယ်ရိုလင်းစကာစေတုဒေသနာသိပ္ပံဆွီဒင်နိုင်ငံအရေးပေါ်အကူအညီပေးရထာနာနဲ့အဝေးတိုင်းဒရုန်းယာဉ်ကုမ္ပဏီအေဗာဒရုန်းကိုပေါင်းပြီးတော့အသက်ကယ်နှလုံးခုန်ဆက်တွေကို ဒရုန်းယာဉ်တွေနဲ့ပို့ပေးတဲ့စမ်းသပ်မှုကိုလုပ်နေကြပါတယ်။နှလုံးပုံမှန်ပြန့်ခုန်အောင်လုပ်ပေးနိုင်တဲ့ AED စက်ကလေးတွေကို
With an autonomous system that can start instantly
and ဝေးတိုင်းစနစ်ဖြစ်တဲ့အတွက်ပို့ဖို့ချက်ချင်းလုပ်နိုင်ပါတယ်။ရင်ကျောပိတ်ဆို့မှုရှောင်ကြမလိုတဲ့အတွက်ဆေးရုံကားတွေထက်လိုရာကိုအများကြီးပို့မြန်မြန်ရောက်သွားနိုင်ပါတယ်။ဒူနာကိုပြုစုဖို့ဆေးရုံကားကိုလည်းတို့ပါတယ်။ဒါပေမဲ့နှလုံးခုန်မှန်အောင်လုပ်ပေးနိုင်တဲ့ AED စက်တွေကိုမိနစ်ပိုင်းပို့ဆောအောင်အကြောင်းပို့ပေးနိုင်ရင်ကိုအများကြီးအထောက်အကူဖြစ်ပါတယ်။အသက်ရှင်နှုန်းက
တမိနစ်ကိုတစ်ဆယ်ရာခိုင်နှုန်းလောက်ပို့နေသွားနိုင်ခြင်းရှိရမို့မိနစ်တောင်မဟုတ်တဲ့စက္ကန့်တိုင်းကအရေးကြီးပါတယ်။နှလုံးပုံမှန်ပြန့်ခုန်အောင်လုပ်ပေးနိုင်တဲ့ AED စက်တွေကိုအခုလိုမျိုးဒရုန်းယာဉ်နဲ့ပို့ပေးနေတဲ့စမ်းသပ်မှုကိုနှစ်ထောင်19ခုနှစ်ထဲကစလုပ်နေတာပါ။တရောက်ရောက်နှလုံးအမောဖောက်နေလိုပဲဖြစ်ဖြစ်နှလုံးခုန်ချက်သွားလိုပဲဖြစ်ဖြစ်အရေးပေါ်နံပါတ်ကိုဖုန ဆက်ကိုလူနာတင်ရင်ထက်ကို2မိနစ်3မိနစ်လောက်ပူဆော့ပြီးတော့အရောက်ပို့ပေးနိုင်တယ်လို့အစမ်းစီစဉ်လုပ်နေကြသူတွေကပြောပါတယ်။ပို့ရမယ့်နေရာရောက်ရင် drone ရင်ကမီတာ30လောက်အထိနှိမ့်အောင်ပြန်ပြီးတော့ပါလာတဲ့ဆက်ကိုလွှတ်ချပေးလိုက်တာပါ။ဆေးရုံတွေနဲ့ဝေးတဲ့နေရာမျိုးအထက်မြင့်အဆောက်အဦးတွေတိတ်မရှိပဲ drone ရင်ပြန်ဖို့လွယ်တဲ့နေရာမျိုးတွေမှာဒီစနစ်ကိုသုံးတာအကောင်းဆုံးဖြစ်တယ်လို့စမ်းသပ်အစီအစဉ်ကိုလုပ်ပေးနေကြသူတွေကပြောပါတယ်
။ When they put thatpin on the map
ဒီဘုမပို့မဲ့နေရာကိုအတိအကျယူလိုက်တာနဲ့ drone ရင်ကဆက်ပို့ပြရမှာဘယ်နေရာလဲဆိုတာလူလျောက်သိပါတယ
် drone ရင်တွေကဘက်ထရီသုံးရတာဖြစ်တယ်လို့မိုးရွာလေတိုက်စတဲ့အခြေအနေမျိုးတွေမှာပြန်နိုင်ဖို့ခက်ခဲတဲ့ကန့်သတ်ချက်တွေတော့ရှိပါတယ်ဒါပေမဲ့အရေးပေါ်အသက်ကယ်ဖို့လိုအပ်လာချိန်မျိုးမှာအသက်ကယ်ချက်ကိုလူနာစီအမြန်ဆုံးအရောက်ပို့နိုင်ဖို့နည်းလမ်းသစ်တွေရှာဖွေဖို့လိုအပ်တယ်လို့ Carol Lynch ကဆေးသုတေသနသိပ္ပံကတွဲဖက်ပါမောက်ခါကရှင်းပြပါတယ
် We know that if it's possible to use an AED within the first 3-5 minutes
ပထမ3မိနစ်ကနေ5မိနစ်တွင် AED ဆက်ကိုသုံးနိုင်မယ်ဆိုရင်လူနာအသက်ရှင်နှုန်းက50ရာခိုင်နှုန်းလောက်ရှိပါတယ်ဒါကြောင့်ဒီဆက်တွေကိုနှလုံးရက်သွားပြီးမိနစ်ပိုင်းတွင်မှာအရောက်ပို့ပေးနိုင်အသုံးပြုနိုင်မယ့်နည်းလမ်းတွေရှာဖို့လိုအပ်ပါတယ
်ဆွီဒင်နိုင်ငံမှာရုတ်တရက်နှလုံးခုန်ရက်လို့အရေးပေါ်ကိုအကြောင်းကြားမှုပေါင်းတစ်နှစ်ကို6000လောက်ရှိပြီးတော့အဲ့ဒီထဲက10ရာခိုင်နှုန်းလောက်ပဲအသက်ရှင်ကြတယ်လို့သူကပြောပါတယ်အဲ့လိုမျိုးရုတ်တရက်နှလုံးခုန်ရသွားကြသူ90ရာခိုင်နှုန်းကနေအိမ်တွေမှာဖြစ်လို့အရေးပေါ်နှလုံးပြန်ခုန်အောင်လို့လှုပ်ပေးတဲ့ဆက်လည်းမရှိကြပါဘူးအခုလို drone ရင်တုံးပြီးစတဲ့တဲ့အစီအစဉ်မှာပထမဆုံးအအောင်မြင်မြင်အသက်ကယ်နိုင်ခဲ့တာကတော့အသက်82နှစ်အရွယ်အမျိုးသားဖြစ်ပါတယ်ဒေါက်တာမူစတာဖာအလီအလုတ်သွားတဲ့လမ်းမှာအမျိုးသားတဦးအိမ်ရှိမှလဲကျနေတာတွေ့ခဲ့လို့စမ်းသပ်ကြည့်တော့ရုတ်တရက်နှလုံးခုန်ရသွားတယ်ဆိုတာသိရတဲ့အတွက်အရေးပေါ်ကိုဖုန်းဆက်အကူအညီတောင်းခဲ့တာဖြစ်ပါတယ
် 2 minutes or come in I think something in the air but it's not heard like a helicopter so
တမင်းနေမင်းလောက်တွင်လေပေါ်မှာတခုခုပြန်နေတဲ့အတံကိုကြားရပါတယ်ရဟရင်မျိုးလည်းမဟုတ်ပါဘူးဆိုပြီးမော့ကြည့်လိုက်တော့ drone ရင်ကိုတွေ့ရပါတယ်ပထမတော့ဒီနားမှာရုပ်ရှင်များရိုက်နေကြတာလားလို့စိတ်ထဲဖြစ်မိပါတယ်ဒါပေမဲ့ alarm center ကနေ AED ဆက်ပို့လိုက်တာလို့လမ်းပြောတော့မှကျွန်တော်စက်ကိုသွားကောက်ယူလိုက်ပါတယ်
အကူညီတောင်းတဲ့ဆက်သွယ်မှုရခြင်းကနေနှလုံးပြန်ခုန်အောင်လုပ်ပေးတဲ့ဆက်အရောက်ပို့နိုင်ချိန်3မိနစ်ပဲကြာတယ်လို့ Everdrone ကုမ္ပဏီကပြောပါတယ် drone နဲ့ပို့လိုက်တဲ့နှလုံးခုန်ဆက်နဲ့လူနာတင်ရင်ရောက်မလာခင်အထိလူနာကိုကုသနိုင်ခဲ့လို့လူနာအသက်ရှင်ခဲ့ပါတယ်ဒီအတွေ့အကြုံကြောင့်အရေးပေါ်နှလုံးပြန်ခုန်အောင်လုပ်ပေးတဲ့ဆက်တွေကိုဘယ်လိုသုံးရမလဲဆိုတာလူနာနားမှာရှိနေတဲ့သူတွေကိုအဝေးကနေလှမ်းပြီးညွှန်ကြားနိုင်တဲ့စနစ်ကိုပါထည့်နိုင်မယ်ဆိုရင်ပို့ပြီးအဆင်ပြေမယ်လို့အကြံပြုမှုတွေလည်းရှိပါတယ်
people are willing to help and if we just can refine the system to a
လူတွေကလူလူလာလာကူညီကြပါတယ်ဒီနာမှာရှိနေသူတွေ AED စက်ကိုဘယ်လိုသုံးရလဲဆိုတော့ call center မှာရှိနေသူကဖုန်းပေါ်ကနေပြောပြနိုင်တဲ့စနစ်ကိုပိုကောင်းအောင်လုပ်နိုင်မယ်ဆိုရင်ပိုပြီးကူညီနိုင်တဲ့အခြေအနေမျိုးတွေဖြစ်လာမယ်လို့ထင်ပါတယ်
သူတို့ရဲ့စမ်းသပ်မှုအရာ drone ယာဉ်တွေကလူနာတင်ယာဉ်ထက်ကိုပြင်းမြ2မိနစ်လောက်ဆော်ပြီးဆက်တွေကိုအရေးပေါ်လိုအပ်နေတဲ့စီကိုပို့ပေးနိုင်ပါတယ်။၄မိနစ်လောက်ထိဆော်ပြီးပို့ပေးနိုင်အောင်ကြိုးစားမယ်လို့စမ်းသပ်အစီအစဉ်လုပ်နေကြသူတွေကပြောပါရယ်။ drone တွေသုံးပြီးအရေးပေါ်နှလုံးခုန်ဆက်ပို့ပေးတဲ့နောက်တစ်ဆင့်စမ်းသပ်မှုကိုတော့ဒီနှစ်နှွေဦးပေါက်မှအဆုံးသတ်မှာဖြစ်ပါရယ်
။ I'm convinced that this kind of system is going to bea part of normal emergency services in the future
ဒီစနစ်ကအနာဂတ်ရေပေါ်ဝန်ဆောင်မှုလုပ်ငန်းတွေမှာပုံမှန်ဝန်ဆောင်မှုတစ်ခုဖြစ်လာမယ်လို့ကျွန်တော်အထင်ရှားယုံကြည်ပါတယ်ဒီလိုစနစ်တွေနောက်ကျရင်နေရာတိုင်းမှာရှိလာမယ်လို့ကျွန်တော်မြင်ပါတယ် AED ဆက်မှမဟုတ်ပါဘူးရေပေါ်လိုတဲ့နေရာတွေကိုအမြန်ရောက်အောင်တခြားအရာတွေကိုလည်းပို့ပေးလို့ရပါတယ
်ခန္ဓာကိုယ်နဲ့ဓာတ်မတည့်တာတစ်ခုခုကိုထိမိစားမိလို့အသက်အန္တရာယ်ဆိုးရိမ်တဲ့အခြေဖြစ်သူတွေအတွက်အရေးပေါ်အသက်ကဆေးထိုးအပ်လို့အသက်ကယ်နိုင်တဲ့တခြားပစ္စည်းအမျိုးစုံကိုလည်း drone ယာဉ်တွေနဲ့ပို့ပေးနိုင်မယ်လို့သူကယုံကြည်နေပါတယ်။အခုလိုမျိုးအဝေးထိန် drone ယာဉ်နဲ့ပို့ဆောင်ပေးတဲ့စနစ်ကိုဆွီဒင်နိုင်ငံမှသာမကဥရောပတခြားနိုင်ငံတွေမှာပါချဲ့ထွေနိုင်ဖို့လည်းမျှော်လင့်နေကြပါတယ်ရှင်။ကျွန်မဆူမြန်မော်ပ
ါ။မဆူမြန်မော်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်အခုတော့သတင်းဖတ်ရှင်ခဏတစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလှအစီအစဉ်ကိုထုတ်လွှင့်ပေးမှာပါကမ္ဘာတလောထင်ရှားကြော်ကြားသူတွေနဲ့အမှုပညာလောကသတင်းတွေကိုမအေးတနာကြော်ဖတ်ရှင်စုစည်းတင်ပြနေတာဖြစ်ပါလိမ့်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရွှေပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရေးစည်းမှာခေတ်စားနေတာတွေချင်းပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှမှာပြောပြပေးတော့ပါမယ်ကျမအေးသနာကျော်ပါယူကရိန်းနိုင်ငံကာကီဗ်မြို့ကလုံခြုံရေးဌာနအဆောက်အုံဘုံကျဲတိုက်ခိုက်ခံရတော့သူ့ရဲ့ဘေးကအဆောက်အုံအနုပညာပြားလိုက်ထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်ပောက်ခွဲမှုရှင်ကဘေးကနာမည်ကျော်အမှုပညာပြတဲ့အဆောက်အုံရဲ့မှန်ပတင်းတွေတကားတွေကွဲကြေသွားစီပြီးတော့ပြိုင်မှာရှိတဲ့တမို့အရင်ကြီးတဲ့အမှုပညာလက်ရာတွေကိုလည်းမိရန်တတအခန်းကြီးတွေကိုထည့်သိမ်းလိုက်ရပါတယ်။ပြိုင်မှာ1980ခုနှစ်ကတည်းကအလုံးလုံးလာတဲ့ပြိုင်မြင့်ကြားရင်မှုဗလန်တီနာမစ်ကီနာကတော့ရုရှားကအရန်လူနေမှုအဆင့်တန်းကြီးနေတယ်မှာရင်ကျင်းမှုအဆင့်တန်းတကယ်ရှိပါရဲ့အခုပဲကြည့်ပါဘလောက်ရင်ကျင်းမှုအဆင့်တန်းပြီလဲသိနိုင်ပါတယ်လို့ပြောသွားပါတယ်ပြားရရဲ့နိုင်ငံသားလူပညာလက်ရာဌာနအကြီးကဲမာရီနာဖီလာတိုဗာကတော့သူကိုယ်တိုင်လည်းမျိုးလေပြားရရဲ့သိမဝေးတဲ့နေရာမှာနေရပါသူနေတဲ့တိုက်တစ်ခုလုံးနေတဲ့မြောက်သွားသလိုတုံခါသွားလိုက်တာသွားပြီအကုန်လုံးသွားပါပြီလို့တွေးလိုက်နေပါတယ်ဘလို့စိတ်ကူးနဲ့များဒါမျိုးလုံးနိုင်လည်းမသိပါဘူးဘာမှကိုပြောစရာမရှိတော့ပါဘူးလို့ပြောသွားပါတယ်ရုရှားဟာယူကရိန်းနိုင်ငံကိုစပြီးဝင်တိုက်တဲ့အချိန်ကစပြီးမြို့ကြီးတွေကိုတမျိုးပြီးတမျိုးအပြီးသိမ်းဖို့လုပ်နေတာဖြစ်ပါတယ်။ဟောလိဝုဒ်နာမည်ကျော်ဇနီးမောင်နှံဖြစ်တဲ့မင်းသားဘရက်ပင်နဲ့နင်းသမီးအန်ဂျယ်လီနာဂျိုလီတို့ကွဲကွာသွားပြီးတဲ့နောက်မှာနင်းသမီးအန်ဂျယ်လီနာဂျိုလီကသူတို့နှစ်ဦးပိုင်းပြင်သစ်ကစပြည့်ချံကိုသူ့ပိုင်းကိုပိုင်းလိုက်ရောင်းချလို့ဆိုပြီးတော့ဘရက်ပင်ကတရားစွဲတယ်လို့သတင်းတွေမှာဖော်ပြနေပါတယ်။ပြည်သူနိုင်ငံတောင်ပိုင်း Corinth ရွာလေးမှာတည်ရှိတဲ့ Chateau Mirabeau ဇီးပချံကိုသူတို့2008ခုနှစ်ကဝယ်ယူထားခဲ့တယ်လို့ American သတင်းတွေမှာဖော်ပြပါရယ်။သူတို့နှစ်ဦး2014မှာလက်ထပ်တော့လဲအိမ်မှာလက်ထပ်တာဖြစ်ပါရယ်။ဒါပေမဲ့2016မှာသူတို့ကွာရှင်းပြည့်စဲခဲ့ကြတော့တော်တော်ကိုတင်းတင်းမာမာနဲ့ပြဿနာတွေတက်ခဲ့ကြတာပါ။ဇီးနေမှာဖော်ပြတဲ့ဆာရွက်ဆာရဲနေအရာဆိုရင်တော့နေသမီးဂျိုလီကပြီးခဲ့တဲ့အောက်တိုဘာမှာရုရှားတတိယူရီရှက်ဖလာပိုင်နဲ့လူစမတ်နိုင်ငံအခြေဆိုင်ဝိုင်းရက်ထုတ်လုပ်တဲ့ကုမ္ပဏီကိုသူပိုင်တဲ့အပိုင်းကိုရောင်းချခဲ့တယ်လို့ပါရှိပါတယ်။အဲဒီဇီးပစ်ချံကိုဘရက်ပစ်ကအရန်ကြိုက်တဲ့အပြင်ဝိုင်းထုတ်လုပ်တဲ့လုပ်ငန်းနဲ့ဘရက်ပစ်ဥဆောင်မှုအောက်မှာအရန်အောင်မြင်ပြီးတော့စံပေါင်းများစွာနဲ့လဲပတ်နေတဲ့နိုင်ငံတကာလုပ်ငန်းကြီးတစ်ခုဖြစ်နေရောက်လာခဲ့တယ်။ဒါမှမဟုတ်နာမည်ရတဲ့ရိုဇီဝိုင်းတွေကိုထုတ်လုပ်ရောင်းချနေနိုင်ပြီလို့တရားရေးဆိုင်ရာအဲဒီစာရွက်စာတမ်းတွေမှာပြောထားတာကိုမီဒီယာတွေမှာဖော်ပြနေကြတာပါ။အခုတော့ဘရက်ပစ်ကိုလည်းမတိုင်မင်းဘဝကရုရှားလုပ်ငန်းရှင်တွေဒီလိုကိုချုပ်ကင်မှုလှုပ်လာနိုင်နေစွာသိရတာနဲ့အန်ဂျယ်လီနာဂျိုလီကသူရောင်းချင်တယ်လို့ရောင်းချလို့ရောင်းအားကိုထိခိုက်သွားနိုင်အောင်လုပ်စီတာဖြစ်တယ်လို့တရားရေးဆိုင်ရာစာရွက်စာတမ်းတွေမှာပြောထားပါတယ်။ဒ
ဒီစာရွက်ဆိုင်အနေနဲ့ပတ်သက်လို့သူတို့ရဲ့ကိုယ်စားလှယ်တွေကို writer သတင်းကဆက်သွယ်ပြီးတော့မေးမြန်းတဲ့အခါမှာတော့ဘာမှတုံ့ပြန်ဖြေရှင်းချက်မရရှိခဲ့ပါဘူးရှင
် Took my crew to Japan party like Kardashian Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find
it ဒီတက်တော့ရင်းတော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနေအင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်နေ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေးသနာချောဖတ်စင်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေ၊သတင်းဆောင်ပါတွေ၊အဖတ်စင်ကဏ္ဍတွေ၊နောက်ရုပ်သံသတင်းတွေနဲ့ပတ်သက်ပြီးသောရရှင်တို့ဘက်ကဝေဖန်အကြံပြုလိုတယ်ဆိုရင်တော့ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်။အခုကတော့အင်္ဂါနေ့မနေ့ခင်းအတွက်သတင်းအချင်းကိုဒေါခင်မြို့သက်ကပြောပြပေးမှာဖြစ်ပါတယ
်ယူကရိန်းမြို့တော် Kiev ကိုရုရှားကပိုးပြီးပြင်းပြင်းထန်ထန်ဘုံးကျဲတိုက်ခိုက်နေချိန်မှာပဲရုရှားတပ်တွေဝိုင်းထားတဲ့တောင်ပိုင်းကစိတ်ကမ်းမြို့မာရီပိုကိုလက်နက်ချဖို့အတွက်ရုရှားရဲ့ရာဇသံပေးမှုကိုယူကရိန်းကလက်မခံညှင်းပယ်လိုက်ပါတယ်လက်နက်ချအငြင်းခံဖို့ရုရှားရဲ့တောင်းဆိုမှုကိုယူကရိန်းဒုတိယဝန်ကြီးချုပ်အရီနာဗရစ်ချက်ကညှင်းပယ်လိုက်ပြီးရုရှားအနေနဲ့မရူပိုဒေသခံတွေထွက်ခွာနေအောင်လူသားဆန္ဒမှုလမ်းကြောင်းဖွင့်ပေးတယ်နဲ့လို့ပြောကြားခဲ့တာပါယူကရိန်းမှာအခုသတင်းဗက်ကုံရက်ပိုင်းအတွင်းတိုက်ပွဲတွေပုံမပြင်းထန်လာနေတယ်လို့ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်ခဲ့ခြင်းကစပြီးအခုချိန်ထိဆိုယူကရိန်းနိုင်ငံသား10သန်းကျော်နေရာဆန့်ခွာထွက်ပြေးနေရပြီလို့ကုလသမဂ္ဂကတနင်္လာနေ့မှာအတည်ပြုပြောကြားပါတယ်မြို့နယ်ကောင်နေရာတွေမှာရုရှားကလေကြောင်းတိုက်ခိုက်မှုအများပြားလှုပ်ဆောင်ခဲ့တယ်ဆိုတဲ့သတင်းတွေရနေတယ်လို့အခုရပိုင်းတွင်တိုက်ပွဲတွင်ပြင်းထန်လာနေတဲ့အတွက်ပြည်ပထွက်ပြေးသူပိုတိုးလာနိုင်တယ်လို့လည်းပြောပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတော့အခုဆိုရပိုင်း25ရက်အတွင်းဆေးရုံဆေးခန်းပေါင်း52ခုအတိုက်ခိုက်ခံခဲ့ရပြီလို့ပြောပါတယ်။မြန်မာနိုင်ငံတွင်းမှာနေစဉ်နဲ့မျှဆေးရသွင်းမှုလူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဆက်ဖြစ်နေပြီးနိုင်ငံတကာရဲ့လက်တွေမပါတဲ့ကြီးညာချက်တွေဘယ်ရှင်ရမှန်းမသိတဲ့ပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေကိုစောင့်ဆောင်ရင်းမြန်မာပြည်သူတွေစိတ်ကြံနေကြတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ် Tom Andrews ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ Geneva မှာတနင်္လာနေ့ကျင်းပတဲ့ကုလလူ့ခွင့်ကောင်စီကိုတင်သွင်းတဲ့မြန်မာနိုင်ငံလူ့ခွင့်အခြေအနေအစီရင်ခံစာမှာတော့မြန်မာစစ်တပ်ဟာနေစဉ်နဲ့အမျှရာဇဝတ်မှုကျူးလွန်နေပြီးပြည်ထောင်ကကင်းလွတ်ခွင့်ရနေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံကိုလက်တလောရောက်ရှိနေတဲ့အာဆီယံအထူးကိုယ်စားလှယ်ခီးစဉ်ဟာမြန်မာပြည်သူအများစုရဲ့ဆန္ဒနဲ့တောင်းဆိုမှုတွေကိုနှိမ့်ယူရှုပြီးစစ်ကောင်စီကိုထောက်ခံမှုပေးဖို့အတွက်တွားရောက်တဲ့ခီးစဉ်မျိုးဖြစ်တာကြောင့်ရှက်ဖွယ်ကောင်းတဲ့ခီးစဉ်ဖြစ်ရှုံချကြောင်း GSC ကမြန်မာနိုင်ငံအထွေထွေတပိတ်ကော်မတီကကြေညာချက်ထုတ်ပြန်လိုက်ပါတယ
်။နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darrell Smith တို့ဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ19 kHz 15653ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအပိနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျွန်မတင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.